Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ22ရက်တနင်္လာနေ့ညပိုင်း 9:30 ဒီစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလာမီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းမာရှင်ကျမတင်ကြီးထိုက်ပါအစ္စရေးကိုရောက်နေတဲ့ American သမ္မတ Donald Trump ကအီရန်ရဲ့ရန်လိုမှုနဲ့စစ်ရေးရည်မှန်းချက်တွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့အခုနောက်ဆုံးပဲဒိန်းတက်ဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ပြန်အရေးပေါ်စည်းဝေးဖို့ရှိနေပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတော့ဘုံပေါက်လို့24ယောက်ဒဏ်ရာရပါတယ်။ဒီလိုထိတ်တဲရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြောင့်လုံခြုံရေးစိုးရိမ်ရလို့မြန်မာဖက်ချန်းကဒေသခံ300လောက်အိနေချင်းအိန္ဒိယနိုင်ငံဖက်ကိုတင်းရှောင်လာတယ်ဆိုတဲ့သတင်းမှာတော့
ဟုတ်ကဲ့ရောက်တော့သူများနိုင်ငံရောက်ပြီဆိုတော့သူတို့တွေလည်းခက်ခဲရှိမယ်။ဒါမှမဟုတ်ဒီမီဇိုရမ်ပြည်နယ်ကလည်းချင်းတွေကလည်းများတယ်ဆိုတော့တယောက်နဲ့တယောက်ကတော့ပံပူးကိုငီကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ညဉ့်ညားရဲ့အတွက်လှရှာနေတဲ့ချင်းလူငယ်တူပါရှင်အပြည့်စုံကတော့မကြခင်ကြမှာပါ။ဒါအပြင်27ရာစုပင်လုံညီလာခံကို NCA လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်ဖွဲ့တွေတက်ရေးမတက်ရေးရေရပြီလား။ညဉ့်ညားရဲ့ညီလာခံကျမခါနေမြန်မာနိုင်ငံမြောက်ပိုင်းမှာဖားကြောင်တိုက်ပွဲတွေစိတ်လာရတယ်လဲဆိုတဲ့သတင်းတွေနဲ့အတူသူရဦးတင်ဦးရဲ့ကျမရဲ့အခြေအနေသတင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညပဲထိတ်တန့်ရောက်သတင်းတွေကိုမှတ်သင်ကြီးထိုက်နဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်ကောင်ဆောင်ဖြစ်တဲ့အစ္စရေးနိုင်ငံကိုပထမဆုံးရောက်ရှိစင်မှာပဲသမ္မတထရန့်ကအီရန်ရဲ့ရန်လိုမှုနဲ့စစ်ရေးရည်မှန်းချက်တွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ပြောဆိုသွားပါတယ်။အစ္စလာမ်ရဲ့အစိုးရ ISIS တွေနဲ့အကြမ်းဖက်မှုကိုအားပေးအမြောက်ပြုပြီးရန်ပုံငွေထောက်ပံ့နေတဲ့အီရန်လိုနိုင်ငံတွေကအကြမ်းဖက်အဖွဲ့အစည်းတွေနောက်အကြမ်းဖက်မှုတွေကိုလှုံ့ဆော်ပေးနေတာတွေကအစ္စရေးနဲ့အမေရိကန်နှစ်နိုင်ငံစလုံးမှာသာမကဘဲကမ္ဘာတစ်လွှားရင်ဆိုင်နေရတာဖြစ်လို့ကျွန်တော်တို့အနေနဲ့ပိုပြီးခိုင်ခိုင်မာမာပူပေါင်းဆောင်ရွက်ရတော့မယ့်အချိန်ဖြစ်ပါတယ်လို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်။အစ္စရေးနဲ့ကမ္ဘာတစ်ဝန်းကအသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့အတူတကွပူပေါင်းဆောင်ရွက်နိုင်တဲ့အကြောင်းလဲသမ္မတထရန့်ကပြောပါတယ်။အရေးကြီးဆုံးကတော့အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မဲ့လုပ်ငန်းစဉ်ကိုဘယ်တော့မှခွင့်မပြုဘူးဆိုတာနဲ့အီရန်အနေနဲ့အကြမ်းဖက်ဝါဒီတွေနဲ့ပြည်သူစစ်တွေကိုလက်နက်တပ်ဆင်ပေးတာတွေလေ့ကျင့်သင်တန်းပေးနေတာတွေနဲ့ငွေကြေးထောက်ပံ့တာတွေကိုရပ်ပစ်ဖို့အမေရိကန်နဲ့အစ္စရေးတို့တညီတညွတ်ထဲကြီးညာနိုင်တဲ့ချက်ချင်းရပ်ပစ်ရမယ်လို့သမ္မတကပြောဆိုပါတယ်။အစ္စရေးသမ္မတနဲ့ဂျေရုဆလမ်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်သမ္မတထရန့်ကအခုလိုပြောဆိုတာပါ။ဂျူးနဲ့ခရီးယန်တို့ရဲ့အရေးပါတဲ့ဘာသာရေးအထွတ်အမြတ်နေရာတွေကိုလည်းသမ္မတထရန့်သွားရောက်ခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဆော်ဒီအာရေဗျာကိုနှစ်ရက်ကြာတွားရောက်ခဲ့ပြီးတဲ့နောက်မှာအမေရိကန်သမ္မတထရန့်ကအစ္စရေးကိုတွားရောက်တာဖြစ်ပါတယ်။အစ္စရေးပါလက်စတိုင်းငြိမ်းချမ်းရေးကိုဆော်ဒီအနေနဲ့လိုလားတယ်ဆိုတာကိုဆော်ဒီဘီယင်ကအာမခံပြောကြားခဲ့တဲ့အကြောင်းလဲအမေရိကန်သမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကနောက်ဆုံးစမ်းသပ်ပြုလုပ်လိုက်တဲ့တိုက်ချင်းပစ်ပယ်ရင်တုံးကြီးကိစ္စကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအင်္ဂါနေ့မှာအရေးပေါ်အစည်းအဝေးကျင်းပဖို့ပြင်ဆင်နေပါတယ်။အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကအရေးပေါ်အစည်းအဝေးခေါ်ဖို့တောင်းဆိုခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဥရုဂွေးကိုယ်စားလှယ်ကပြောပါတယ်။မြောက်ကိုရီးယားကတာလက်ပစ်ပယ်ရင်တုံးကြီးအမြောင်များကိုထုတ်လုပ်ပြီးအဲ့ဒီတုံးကြီးတွေကိုမြောက်ကိုရီးယားစစ်တပ်မှတက်ဆင်သွားဖို့အစီအစဉ်ဖြစ်နေပြီလို့ဒီကနေ့ပြောလိုက်ပါတယ်။မြောက်ကိုရီးယားကမနေ့တနင်္လာနေ့ကတောင်မြုံကန်ခရိုင်ကနေတုံးကြီးပစ်လွတ်ခဲ့ပြီးအဲ့ဒီတုံးကြီးဟာကီလိုမီတာ900လောက်လေထဲမှာပြန်တမ်းပြီးဂျပန်ပင်လယ်ထဲကိုကျသွားတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါရတယ်။ဒါဟာပျုံကန်ခရိုင်ကနေအခုတစ်ပတ်အတွင်းဒုတိယမြောက်စမ်းသပ်ပစ်လွတ်လိုက်တဲ့တုံးကြီးဖြစ်ပြီးအခုနှစ်အတွင်း10ခုမြောက်ဖြစ်ပါတယ်။တောင်ကိုရီးယားစစ်တပ်အနေနဲ့မြောက်ကိုရီးယားစစ်တပ်ရဲ့နောက်ထပ်ကြီးကြော်ရင်စားတဲ့လက္ခဏာတွေကိုအနည်းကစောင့်ကြည့်နေပြီးစီရီးရလည်းအပြေအဝပြင်ဆင်ထားတယ်လို့စီဦးစီးဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားဘက်ကအစောပိုင်းကစမ်းသပ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရေးတဲ့သင်္ဘောအုပ်စုတစ်ခုကိုကိုရီးယားကျွမ်းကျင်ကိုဆီလွတ်ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုအစီအစဉ်ကိုအဆုံးသတ်ဖို့တတိပေးခဲ့ပါတယ်။အမေရိကန်ကမြောက်ကိုရီးယားပေါ်ဖိအားပေးနေတာအလုံးမဖြစ်ဘူးဆိုတဲ့ပြောဆိုမှုတွေကိုတော့နိုင်ငံသားရေးဝန်ကြီး Rex Tillerson ကလက်မခံပဲပေးချခဲ့ပါတယ်။
တူရကီနိုင်ငံမှာ2016ခုနှစ်ကမအောင်မြင်ခဲ့တဲ့ဆင်အာနာတိမ့်ဖို့ဂျိုးပန်းမှုနဲ့ပတ်သက်ပြီးဆွဆွဲခံထားရသူဗိုလ်ချုပ်ကြီးဟောင်းအနည်းဆုံး26ဦးအပါအဝင်လူပေါင်း220ကျော်ကိုဒီကနေ့ရုံးထုတ်စစ်ဆေးပါတယ်။ရုံးထုတ်စစ်ဆေးတဲ့အထက်မှာလေတပ်တပ်မှုဟောင်း ဗိုလ်ချုပ်ကြီးအာကင်အော့တက်စ်လည်းပါဝင်ပါတယ်လူပေါင်း260ကျော်တည်ဆုံခဲ့ရတဲ့2016ခုနှစ်ဆရာနာသိမ်းလှုပ်ရှားမှုကိုအမေရိကန်မှာနေတဲ့မွတ်စလင်ဘာသာရေးဆရာဖာတူလာဂူလန်ကလှုပ်ဆော်ခဲ့တာလို့သမရအာရဝန်ကဆွဆွဲခဲ့ပြီးဂူလန်ကတော့ပါဝင်ပတ်သက်မှုမရှိဘူးဆိုပြီးတော့ညှင်းဆိုထားတာပါ2016ခုနှစ်ကမအောင်မြင်ခဲ့တဲ့ဆရာနာသိမ်းကြိုးပမ်းမှုအပြီးနောက်ပိုင်းနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားချက်ကိုလည်းတူရကီသမ္မတကမနစ်တင်းတင်းကနေနေတုန်းကထပ်ပြီးတော့တက်တန်းတိုးပါတယ်။နိုင်ငံမှာတည်ငြိမ်အေးချမ်းရေးရတဲ့အထိနိုင်ငံတော်အရေးပေါ်အခြေအနေကိုဆက်ပြီးထားမယ်လို့လည်းအမိန့်မှာဖော်ပြပါတယ်။နိုင်ငံတော်အရေးပေါ်အခြေအနေကာလမှာသမ္မတအာရိုဝမ်နဲ့သူ့အစိုးရအဖွဲ့အနေနဲ့လွှတ်တော်ရဲ့အတည်ပြုချက်မလိုဘဲဓမ္မဖို့လဲတရားရေးအရာပြန်လဲသုံးသပ်မှုမရှိဘဲဥပဒေတွေအမိန့်ညွှန်ကြားချက်တွေကိုထောက်ခွင့်ရမှာဖြစ်ပါတယ်။တူရကီနိုင်ငံရဲ့နိုင်ငံတော်အရေးပေါ်အခြေအနေကျဉ်းသုံးမှုကာလအတွင်းလူပေါင်း 4,000 ကျော်ဖမ်းဆီးခံခဲ့ရပြီးအမေရိကန်မှာနေတဲ့မွတ်စလင်ဘာသာရေးဆရာဖာတူလာဂူလန်နဲ့ဆက်ဆက်တဲ့ဆိုတဲ့ဆွဲဆိုချက်နဲ့ပြည်သူဝန်ထမ်း 3,000 ကျော်ကိုလည်းယာရုကထုတ်ပယ်ခဲ့ပြီးဖြစ်ပါတယ်ရှင်
။လွန်ခဲ့တဲ့2016ခုနှစ်အတွင်းကမ္ဘာတဝန်းကနိုင်ငံတွေမှာပြည်ပခါတွေအကြမ်းဖက်မှုတွေနဲ့ဘေးဒုက္ခတွေကြောင့်လူပေါင်း 31,300,000အိုးအိမ်ဆုံးခွာထပ်ပြေးရတယ်လို့လူခွင့်ဆောင်ကြီးအဖွဲ့ကပြောလိုက်ပါတယ်။နော်ဝေးဒုက္ခသည်ကောင်စီ NRC ရဲ့ပြည်ရင်းအိုးအိမ်ဆုံးခွာထွက်ပြေးသူများဆောင်ကြီးဌာနကတနင်္လာနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။2016ခုနှစ်အတွင်းတစ်စက္ကန့်ကိုတယောက်ပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးတင်းရှောင်နေရတယ်လို့ NRC အတွေ့အမှုချုပ်ဂျန်အဂျီလန်ကပြောပါတယ်။ပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးသူအရေအတွက်ဟာဒုက္ခတွေအရေးအတွက်ထက်နှစ်ဆပိုများကြောင်းပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေသူတွေရဲ့အရေးကိုကမ္ဘာလုံးဆိုင်ရာကိစ္စရဲ့အဖြစ်အမြန်ဆုံးပြန်ထည့်သွားမှာဖြစ်တယ်လို့ပြောပါရယ်။ဒုက္ခတွေတွေကတခြားနိုင်ငံတွေမှာခိုလုံခွင့်တွေလျှောက်ကြတဲ့အတွက်သူတို့ဟာတရားဝင်ဒုက္ခတွေအဖြစ်နေထိုင်ခွင့်တွေရလာကြပြီးအခွင့်အရေးတွေနဲ့နိုင်ငံတကာရဲ့အကာအကွယ်ပေးမှုတွေကိုရကြပါရယ်။ပြည်တွင်းမှာထွက်ပြေးတင်းရှောင်နေသူတွေကတော့သူတို့နိုင်ငံအစိုးရရဲ့တရားစီရင်ပိုင်ခွင့်အောက်မှာရှိတဲ့အတွက်အဲ့ဒီဒုက္ခတွေတွေလို့ဒုက္ခတွေအခွင့်အရေးတွေမရကြဘူးလို့ဆိုပါရယ်။မနစ်ကဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်လူပေါင်း9,000နီးပါးပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးနေကြပြီးအဲ့ဒီထဲက 1.6% ဟာဆာဟာရာလွင်ပြင်တောင်ပိုင်းဒေသတွေမှာဖြစ်တယ်လို့ IDMC ကပြောပါရယ်။ကျန်တဲ့24%လောက်ကတော့သဘာဝဘေးဒုက္ခတွေပြင်းထန်တဲ့ရာသီဥတုဒဏ်တွေကြောင့်ဖြစ်တယ်လို့ဆိုပါရယ်ခင်ဗျာ
။ UAV ကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 16683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံးပေါက်ကွဲလို့အနည်းဆုံး24ဦးဒဏ်ရာရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘန်ကောက်မြို့တော်ကစစ်ဆေးရုံတစ်ခုမှာဒီကနေ့ပေါက်ကွဲမှုဖြစ်တာပါ။ဒီကနေ့တနင်္လာနေ့ကထိုင်းနိုင်ငံမှာဆီယနာတိမ့်နဲ့3နှစ်ပြည့်မြောက်တဲ့နေ့လည်းဖြစ်ပါတယ်။အရက်သားတွေလည်းတက်ရောက်ကုသနိုင်တဲ့စစ်ဆေးရုံရဲ့မြေကြီးထက်ပေါက်ကွဲမှုဖြစ်တဲ့နေရာကတော့ဘက်ထရီတွေနဲ့ဝါယာကြိုးအပိုင်းအစတွေတွေ့ရတယ်လို့ဒုတိယရဲချုပ်ကပြောပါတယ်။ပေါက်ကွဲတဲ့နေရာက2မီတာကနေ3မီတာလောက်အထိကျဲဝင်တယ်လို့လည်းရဲကပြောပါတယ်။ဒဏ်ရာရသူတွေထဲက3ဦးကတော့မျက်နှာနဲ့လက်ပင်းတွေမှာပြင်းပြင်းထန်ထန်ထိထားပြီးအများစုကတော့ဒဏ်ရာအနည်းအချင်းပဲရတာပါလို့အစိုးရပြောခွင့်ရကပြောပါတယ်။ဘသူလက်ချက်ဆိုတာကိုမသိရသေးသလိုဒီပေါက်ကွဲမှုက2014ခုနှစ်ကဒီမိုကရေစီနည်းစာရွေးကောက်ထားတဲ့အစိုးရကိုဖျောက်ချပြီးဆရာနာတင်ခဲ့မှုနဲ့ဆက်ဆက်နေသလားဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
ဂျပန်နိုင်ငံသား6ဦးကိုစုံစမ်းစစ်ဆေးနေတယ်လို့တရုတ်အစိုးရကဒီကနေ့အတည်ပြုပြောဆိုထားတယ်။တရှိုမှုနဲ့အမျိုးသား6ဦးကိုတရုတ်အာဏာပိုင်ကဖမ်းဆီးထိန်းသိမ်းခဲ့တာလို့ဂျပန်ဘက်ကသတင်းရေးသားဖော်ပြပြီးတဲ့နောက်မှာတရုတ်အစိုးရကအခုလိုအတည်ပြုတာဖြစ်ပါတယ်။ဂျပန်နိုင်ငံသား6ဦးကိုတရားဝင်လှုပ်ရှားမှုတင်ရရှိထားတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟွာချွန်ရင်ကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုပေမယ့်အသေးစိတ်ကိုတော့မပြောပါဘူး။ရှန်နောင်းပြည်နယ်ကနေဂျပန်နိုင်ငံသား3ဦးနဲ့ဟိုင်နမ်ပြည်နယ်ထဲမှာဂျပန်နိုင်ငံသား3ဦးတို့ကိုလွန်ခဲ့တဲ့မတ်လအတွင်းဖမ်းဆီးခဲ့တာလို့ဂျပန်ချိုတို့သတင်းကဖော်ပြခဲ့တာပါ။ဒီဒေသနှစ်ခုဟာတရုတ်ရေတပ်စခန်းတွေအများစုရှိနေတာဖြစ်ပါတယ်။တရုတ်ပြည်တွင်းဥပဒေတွေကိုချိုးဖောက်မှုနဲ့လွန်ခဲ့တဲ့မတ်လအတွင်းဟိုနန်နဲ့ရှန်နောင်းဒေသမှာဂျပန်နိုင်ငံသား6ဦးကိုဖမ်းဆီးထားကြောင်းတရုတ်ဘက်ကပြောဆိုထားတယ်လို့ဂျပန်အစိုးရအတွင်းဝင်ယိုရှိဟီဒါဆူဂါကဒီကနေ့ပြောရတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး
။အမေရိကန်ပြည်တော်စုအနောက်လယ်ပိုင်းပြည်နယ်အင်ဒီယားနာကနိုထရီဒိတ်တို့ရဲ့မနေ့တနင်္လာနေ့ကပွင့်နှင်းသဖြင့်အခမ်းအနားမှာဒုတိယသမ္မတမိုက်ဖန့်စ်ရဲ့မင်ကွန်းအဆမှာပဲဘွဲလာယူတဲ့ကျောင်းသားတရားကျော်တို့ခမ်းမအတွင်းကနေထွက်သွားခဲ့ကြပါတယ်။ နိုင်ငံရဲ့အကျော်ကြားဆုံးကက်သလစ်တက္ကသိုလ်ရဲ့ဘွန်းနှင်းသဖြင့်အခမ်းအနားမှာသမရသစ်တွေရဲ့ပထမသက်တမ်းအတွင်းမင်ကွန်းပြောဖို့ဖိတ်ကြားလေးရှိတာပါ။ဒါပေမဲ့သမရဒေါ်နယ်ထရန့်ကိုမဖိတ်ဖို့ထောက်နှက်ချတဲ့ကြောင်းသားတွေနဲ့တက္ကသိုလ်ဝန်ထမ်းတွေကလက်မှတ်ရေးထိုးတောင်းဆိုခဲ့ကြပြီးနောက်မှာတော့ဒုတိယသမရဖန့်စ်ကိုဖိတ်ကြားခဲ့တာဖြစ်ပါတယ်။ We Stand For ဆိုတဲ့ကြောင်းသားအဖွဲ့ကဆန္ဒပြဖို့စီစဉ်ခဲ့ကြတာပါ။ဒုတိယသမရဖန့်စ်ရဲ့လိင်တူဆုံးမဲ့သူတွေရဲ့အခွင့်အရေးတွေကိုအတိအမှန်မပြုတာတွေ၊အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှုအဖြစ်တာဝန်ယူစဉ်ကာလအတွင်းပြည်내တွင်ဆီးရီးယားဒုက္ခသည်တွေပြန်လည်နေရာချထားရေးကိုတားမြစ်ဖို့ကြိုးပမ်းမှု၊နောက်သမရထရန့်ရဲ့ရွှေ့ပြောင်းဝင်ရောက်မှုကိုပိတ်ပင်မှုတွေအပေါ်ထောက်ခံတာတွေကိုဆန္ဒပြတာလို့အဖွဲ့ကပြောပါတယ်။ဒီလအစောပိုင်းတုန်းကလည်းဖလော်ရီဒါပြည်နယ်ကတက္ကသိုလ်တစ်ခုရဲ့ဘွန်းနှင်းသဖြင့်အခမ်းအနားမှာလဲပညာရေးဝင်ကြီးဘက်စီဒါဗို့စ်ကိုဆန္ဒပြခဲ့ကြပါသေးတယ်ရှင်
။ The Greatest Show on Art လို့ခေါ်တဲ့ကမ္ဘာကျော်စက္ကပ်အဖွဲ့ကြီးကနှစ်ပေါင်း146နှစ်ကြာကပြဖြောပြခဲ့ပြီးတဲ့နောက်သူရဲ့ဖြောပြတင်ဆက်မှုတွေကိုအဆုံးသတ်လိုက်ပါပြီ။ The Ringling Brothers နဲ့ Barnum and Bailey စက္ကပ်အဖွဲ့ကြီးဟာနယူးယောက်မြို့နယ်အရှေ့ဘက်မိုင်30လောက်မှာရှိတဲ့ Union Dale မြို့မှာတနင်္ဂနွေနေ့ကနောက်ဆုံးအကြိမ်ဖြောပြတင်ဆက်လိုက်တာပါ။ Ringling Brothers အဖွဲ့ဟာစက္ကပ်အဖွဲ့ရဲ့အဓိကဖြောပြတင်ဆက်သူPD Barnum နဲ့အတူ19ရာစုမှာစတင်ခဲ့တာပါ။လွန်ခဲ့တဲ့ရာစုနှစ်အတွင်းပရိသတ်တွေကိုဖျော်ဖြေတင်ဆက်ခဲ့တဲ့တိလိစံတွေ၊ဂျွန်ဘာတင်ဆက်သူတွေ၊ဟာတာလူရှင်တော်တွေနဲ့တခြားစက္ကပ်အဖွဲ့ရဲ့တင်ပြမှုတွေကြောင့်ဒီ21ရာစုရဲ့ iPhone တွေ၊ Internet တွေနဲ့ဒီ Video Gaming နဲ့မရှင်နိုင်တော့ဘူးလို့စက္ကပ်အမှုဆောင်အဖွဲ့ကပြောပါတယ်။တိလိစံတွေကိုနိုင်ငံတော်ဝန်ကိုလှည့်လည်ပြီးဖျော်ဖြေခိုင်းတာဟာညှဉ်းပန်းနှိမ့်ဆက်တာဖြစ်တယ်လို့တိလိစံအခွင့်အရေးဆောင်ကြီးကာကွယ်သူတွေကပြောပြီးနှစ်တော်ကြာဆန္ဒပြလာခဲ့ပြီးတဲ့နောက်မှာစက္ကပ်အဖွဲ့တွေကစင်တွေကိုလွန်ခဲ့တဲ့2016မှာဖယ်ရှားလိုက်ပြီးတဲ့နောက်လက်မှတ်ရောင်းအားဟာပိုးပြီးတော့ကျဆင်းသွားခဲ့တာပါ။လွန်ခဲ့တဲ့ဇန်နဝါရီလတုန်းကလည်း Ringling စက္ကပ်အဖွဲ့ရဲ့မိခင်ကုမ္ပဏီ Fell Entertainment ကစက္ကပ်အဖွဲ့ကိုပိတ်ပစ်တော့မယ်လို့ပြောထားပါတယ်။တနင်္ဂနွေနေ့ကနောက်ဆုံးဖျော်ဖြေတင်ဆက်တဲ့အချိန်မှာတော့ပွဲကိုလာရောက်ကြည့်ရှုတဲ့ပရိသတ်တွေကိုမှတ်တပ်ရက်ပြီးတော့ဂုဏ်ပြုကြပါရခင်ဗျာ။
စီးရီးယားသဘုံအဖွဲ့တွေနောက်ဆုံးထိန်းချုပ်ထားတဲ့ Homes ခရိုင်အတွင်းကနေရာနဲ့ချီတဲ့အတိုက်ခံသဘုံအဖွဲ့တွေနဲ့သူတို့မိသားစုဝင်တွေထွက်ခွာသွားကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။စီးရီးယားနိုင်ငံအနောက်ပိုင်းမှာရှိတဲ့ဒီမြို့ဟာသမရဘာရှားလ်အယ်အာဆတ်ကိုဖျောက်ချနိုင်ရေးအတွက်တိုက်ပွဲဝင်နေတဲ့အတိုက်ခံအင်အားစုတွေရဲ့အချက်အချာမျိုးအဖြစ်နဲ့နှစ်နဲ့ချီပြီးတော့တရှိခဲ့တာပါ။မြို့ထဲကနေနောက်ဆုံးထွက်ပြေးကြတဲ့သူတွေကိုတင်ဆောင်သွားတဲ့ဘတ်ကားဟာဝေယံမြို့ကနေတနင်္ဂနွေနေ့ကထွက်သွားကြပြီဖြစ်ပြီးအစိုးရကိုတော်လှန်နေသူတွေနဲ့သူတို့ရဲ့လက်နက်တွေအားလုံးမရှိကြတော့ဘူးလို့ Homes Data အုပ်ချုပ်ရေးမှူးကသတင်းထောက်တွေကိုပြောပါတယ်။အစိုးရလုံခြုံရေးတပ်ဖွဲ့တွေဒီဒေသကိုရောက်လာမှဖြစ်ပြီးအင်ဂျင်နီယာတွေလည်းမြေမြုပ်မိုင်းတွေနဲ့တခြားပောက်ကွဲပစ္စည်းတွေကိုရှင်းလင်းကြမှာလို့အုပ်ချုပ်ရေးမှူးဘာရာစီကအစိုးရပိုင်းစာနာသတင်းဌာနကိုပြောပါတယ်။ဒါဟာမြို့ပြဒေသကနေဒုတိယအကြိမ်မြောက်အစုလိုက်အပြုံလိုက်ထွက်သွားကြတာဖြစ်ပြီးတူရကီနယ်စပ်မှာရှိတဲ့သဘုံအဖွဲ့တွေထိန်းချုပ်ထားတဲ့ဒေသကိုစီးရီးယားအစိုးရရဲ့အာမခံချက်နဲ့တော်လှန်ရေးသဘုံအဖွဲ့တွေဘေကင်းစွာထွက်ခွာနိုင်ရေးရုရှားနိုင်ငံကကြားဝင်ဆောင်ရွက်ပေးခဲ့ပြီးတဲ့နောက်အခုလိုထွက်ခွာကြတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဖတ်တုန်းကလည်းဒမတ်စကတ်မှာရှိတဲ့သဘုံအဖွဲ့တွေနဲ့သူတို့ရဲ့မိသားစုဝင်စုစုပေါင်း 1,500 လောက်ထွက်ခွာသွားကြပြီဖြစ်ပါတယ်ရှင်။
တနင်္လာနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမတင်ငင်းထိုင်တဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြောင့်လုံခြုံရေးစိုးရိမ်ရလို့မြန်မာဖက်ချန်ကဒေသခံ300လောက်အင်းနီချင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဖက်ကိုတင်ဆောင်လာတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါရယ်အခုလိုနေဆက်စီးမြင်နဲ့နှမိတ်နာကစစ်ရေးတင်းမာမှုတွေကြောင့်တင်ဆောင်လာရတဲ့ဒေသခံတွေလုံခြုံရေးအာမခံချက်ရှိဖို့နဲ့နေမြေတည်ငြိမ်အေးချမ်းရေးအတွက်သက်ဆိုင်တဲ့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရဖက်ကအလေးအနက်ထားဆောင်ရွက်ပေးတင်တယ်လို့လည်းချင်းပြည်နယ်အရေးလှုပ်ရှားနေသူတွေကပြောပါရယ်အသေးစိတ်မဆူမွန်တင်ပြထားပါရယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်တပ်ဖွဲ့ကြောင့်အမျိုးသမီးနဲ့ကလေးငယ်တွေပါဝင်မြန်မာနိုင်ငံကလာတဲ့လူဦးရေ300နီးပါးအိန္ဒိယအိန္ဒိယနိုင်ငံကမီဇိုရမ်ပြည်နယ်တဲကိုထွက်ပြေးခိုလုံလာကြတယ်ဆိုပြီး The New Indian Express သတင်းဌာနမှဖော်ပြထားပါတယ်။အိန္ဒိယကာကွယ်ရေးဘက်ကလာတဲ့သတင်းရင်းမြစ်တွေအရလဲရွာတွေကအမျိုးသားတွေကိုတော့ American Army တပ်ဖွဲ့ကဖမ်းဆီးထားပြီးကလေးငယ်တွေနဲ့အမျိုးသမီးတွေပါမေလ19ရက်နေ့ကလေးကမီဇိုရမ်ပြည်နယ်တဲကိုထွက်ပြေးဝင်ရောက်လာခဲ့ကြတာဖြစ်တယ်လို့ ဒီကနေ့မေလ22ရက်နေ့ထုတ် New Indian Express သတင်းဌာနကဆိုထားတာပါ။မီဇိုရန်တောင်ဘက်ချမ်းမှာမြန်မာနိုင်ငံကလူတစုတောက်ကြနေတုန်းကထွက်ပြေးဝင်ရောက်ခဲ့တဲ့ဆိုပြီးဒေသခံအာနာပိုင်နေစီကနေသတင်းချက်လက်တွေရပြီးတဲ့နောက်စစ်ဆေးမင်းမြတ်မှုတွေလုပ်ဖို့အတွက်ထွက်ပြေးဝင်ရောက်ကြတဲ့ရွာတွေစီကိုအဖွဲနှစ်ဖွဲခွဲပြီးဆေလွတ်ခဲ့တယ်လို့အိန္ဒိယစစ်တပ်ကအိန္ဒိယသတင်းဌာနကိုပြောပါရတယ်။အဲ့ဒီနောက်မှာမှရွာတစ်ရွာမှာဒုက္ခသည်ဥယျာဉ်200ကျော်တွေ့ပြီးနောက်တစ်ရွာမှာတော့89ဦးတွေ့ခဲ့ရတယ်လို့ဆိုထားပါတယ်။အခုလိုမျိုးချင်းဒေသခံ300နီးပါးလောက်ထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးအစိုးရနဲ့အပြစ်ခတ်ရဲစဲရေးလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ချင်းမျိုးသားတပ်ဦး CNF ကဒေါက်တာရွှေခါကသူတို့အနေနဲ့လည်းဒီလိုမျိုးဖြစ်နေတဲ့ဒေသခံတွေရဲ့အရေးကူညီဖြေရှင်းပေးနိုင်မှုဒီအခြေအနေကိုစုံစမ်းနေစေဖြစ်ပြီးချင်းဒေသခံပြည်သူတွေရဲ့ရေရှည်ဘဝလုံခြုံရေးနဲ့နေဆက်တည်ငြိမ်ရေးကိုအစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးနက်ထားဆောင်ရွက်ပေးစီလိုတယ်လို့ပြောပါတယ်
ဖြစ်ရဲ့ငါလောက်တော့ကဒီအလုံးရနဲ့အေးဝန်သားတို့ကတော့တခေါက်တော့ရှိဘူးတော့ကွာဟိုရွာထဲမှာပဲဖြစ်ကြပြီးတော့အဲ့ဒါနဲ့ထွက်ပြေးကြတာပေါ့နော်ဘလောက်ကနေထဲမှာဖြစ်တဲ့ကိစ္စပဲဒီ Argan Army နဲ့စစ်တပ်နဲ့ဖြစ်တော့အဲ့ဒါကိုကြောက်ပြီးတော့ရွာသားတွေထွက်ပြေးတာဆိုတော့သူတို့ပြန်လာလို့ရအောင်လုံချုံကြီးအာမခံချက်ရှိမှာပဲသူကပြန်လာနိုင်မှာပေါ့နော်။အာနေဆက်လုံချုံကြီးကတော့ဟိုဖက်သူတို့ရောက်သွားရင်တော့လုံချုံတော့ပြီ။ဘာဖြစ်လို့လဲဆိုတော့အေးအေးကလည်းအိန္ဒိယရွာထဲတော့ဝင်ပြီးတော့ဒီမနှောက်ရှက်လုပ်ဘူးပေါ့နော်။
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ဂျာ21ရာစုပင်လုံညီလာခံလုပ်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးရအောင်ဆောင်ရွက်နေကြမှာပဲအခုလိုနယ်မြေတွင်းစစ်ရေးတင်းမာမှုတွေနဲ့တိုက်ခိုက်မှုတွေနောက်လက်နက်ကိုင်အဖွဲ့တွေရဲ့ဖမ်းဆီးမှုတွေကြောင့်ချင်းဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေကြရတယ်ဆိုတဲ့အဖြစ်ကတော့လက်ခံနိုင်စရာမရှိဘူးလို့တနိုင်ငံလုံးတိုင်းတာနဲ့ငြိမ်းချမ်းရေးလှုပ်ရှားမှုတွေကိုဖော်ဆောင်နေတဲ့ Peace Civil Society Forum ကကော်မတီဝင်တဦးလည်းဖြစ်တဲ့ချင်းလူငယ်ကိုနူရှုံးတောင်ကပြောပါတယ
်ဟိုဖက်ရောက်တော့သူများနိုင်ငံရောက်ပြီဆိုတော့သူတို့တွေလည်းခက်ခဲရှိမယ်ဒါမဲ့ဒီမီဇိုရမ်ပြည်နယ်ကလည်းချင်းတွေရလည်းများတယ်ဆိုတော့တယောက်နဲ့တယောက်ကတော့ပံပူးကိုငီကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အခုကတော့21ရာစုပြည်လုံကလည်းစတော့မယ်ဆိုတော့ဗာပဲလက်လက်ကင်တွေအကုန်လုံးငင်းချင်းကြီးရှိဖို့ရင်ကျွန်တော်တို့ဘာမှမသိတဲ့ပြည်သူတွေကခက်ခဲတွေကြုံနေတယ်ဆိုတော့လေအဒီကဒီငင်းချင်းကြီးပြဿနာကိုအမြန်ဆုံးဖြေရှင်းပေးဖို့ကျွန်တော်လူထုတယောက်အနေနဲ့တောင်းဆိုချင်ပါတယ်
ချင်းပြည်နယ်ပလဝဒေသခံတဦးဖြစ်တဲ့ဦးအိုက်မောင်ညိုကတော့ဒေသရင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အထူးသဖြင့်ရခိုင်တပ်နဲ့အစိုးရတပ်တို့ကြားမကြခဏစီးရဲတင်းမာမှုတွေကြောင့်ချင်းဒေသခံတွေထွက်ပြေးတိမ်းရှောင်ရတာကြောင့်နယ်မြေတည်ငြိမ်ရေးအတွက်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရတွေဘက်ကတေချာဆောင်ရွက်ပေးသင့်တယ်လို့ဆိုပါတယ်
တချို့ရွာတွေမှာတိုက်ပွဲတွေဖြစ်တော့လေနေဆက်ပင်မှာခေလုံတဲ့လူလေးရှိတယ်ဆိုပြီးတော့ပဲကျွန်တော်တို့စီမှာအကြောင်းကြားတာတွေရှိရပါတော့ကျွန်တော်ပလဝမြို့နယ်မှာဟိုကကြတော့မီဇိုရန်ဖက်ကိုသူတို့တာဝန်ရေးအတွက်ထွက်ပြေးပြီးတော့မိသားစုလုံးခေလုံတာ
တိမ်းရှောင်လာကြသူတွေဟာချင်းပြည်နယ်ရင်းကယာလီကျေးရွာကရွာသားတွေဖြစ်ပြီးရခိုင်တပ်မတော်ဘက်ကချင်းချောက်မှုတွေရှိတဲ့အတွက်သူတို့ထွက်ပြေးလာကြတယ်လို့ဆိုပြီးသတင်းကဖော်ပြထားတာပါအခုလိုရခိုင်တပ်မတော်ဘက်ကဖမ်းဆီးမှုတွေရှိနေတယ်နေပြည်တော်လုံခြုံရေးအခြေအနေမကောင်းလို့ရွာသားတွေထွက်ပြေးလာရတယ်ဆိုတဲ့အိန္ဒိယဘက်ကလာတဲ့သတင်းတွေကိုအတည်ပြုနိုင်မှုရခိုင်တပ်မတော်အေအေတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒုက္ခသည်တွေကိုမီဇိုရန်ပြည်နယ်အစိုးရကအစားအသောက်တွေပေးဝေပြီးစာတင်ကျောင်းနဲ့ခန်းမတွေမှာဆောင်ရှောက်ပေးထားတယ်လို့မီဇိုရန်ပြည်နယ်အစိုးရပြည်ထောင်စုဝန်ကြီးကပြောပါတယ်ဒုက္ခသည်တွေလုံခြုံစွာနေရပြန်နိုင်ရေးအတွက်လိုအပ်တဲ့လုံခြုံရေးတွေပေးဖို့အစောပိုင်းကတည်းကမြန်မာစစ်တပ်အာဏာပိုင်နေနဲ့ပြောဆိုဆွေးနွေးမှုတွေလုပ်ထားတယ်လို့လည်း New Indian Express မှာဖော်ပြပါရှိပါတယ်ရှင
်မဆူမမရှင်ခုရော21ရာစုပင်လုံငင်းချင်းရဲ့ညှိလာခံသတင်းတွေဖက်လဲရအောင်ပါမေလ24ရက်နေ့မှာ21ရာစုပင်လုံငင်းလာခံလို့ခေါ်တဲ့ပြည်ထောင်စုငင်းချင်းရဲ့ညှိလာခံကျင်းပတော့မှာဖြစ်ပေမဲ့ NCA လက်မှတ်မထိုးရသေးတဲ့လက်နက်ကင်အဖွဲ့တွေအတွင်မှာညှိလာခံတက်ရေးမတက်ရေးဟာမရေရသေးပါဘူးတအောင်ပလောင်တပ်ဖွဲ့ DNLA ရခိုင်တပ်မတော် AA ကိုကန့်တပ်ဖွဲ့စတဲ့၃ဖွဲ့ကိုတော့အစိုးရကနေဖိတ်ခေါ်ခြင်းမရှိသေးသလို NCA လက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့လည်းညှိလာခံရရလကိုလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့အဖွဲ့အကောင်ဆောင်တွေကပြောပါတယ် UNFC အနေနဲ့ညှိလာခံတက်ရေးမတက်ရေးကိစ္စတွေဆွေးနွေးနေတဲ့အခြေအနေမှာရှိနေပါတယ်ထိုင်းအခြေစိုက် VOA သတင်းထောက်နိုင်ကွန်းအိမ်ကနေဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်
တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအလုံးကိုပြည်ထောင်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံညီလာခံတက်ရောက်ဖို့အစိုးရကနေဖိတ်ကြားထားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးတင်းမာနေတဲ့ TNLA ဖွဲ့အနေနဲ့ညီလာခံတက်ရောက်ဖို့ဖိတ်ကြားခြင်းမခံရသလိုကန့်တမှုတွေကြောင့်ငင်းချမ်းရေးအတွက်အဟန့်အသားဖြစ်စေတယ်လို့ပြန်ကြားရေးရာရှိပူမှုတိုင်အကျော်ကပြောပါတယ
်။ကနေ့ချက်တွေများမယ်ဆိုရင်တော့မြန်မာငင်းချမ်းရေးကတော့ဒီမှာအဆင်ပြေလို့မဟုတ်ဘူးအလိုရောမျိုးလား
။ ICAP ရဲ့လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA အနေနဲ့ကတော့ Nasate Yasu bin Long Yilagango, Tayama Pipi met. Yilaganya Yalago, Lama Yituma, Mohulu, a poor Pio Yisu, who she do, Pumuji singing up your water.
Nila can't cool, Simba Pidan Yedwa, Yashilame, the body jettison, Pido, the body just Sacho, Pidoswa, Chokuama, a cool to their game, I know Sacho, Choma, Tinker, Rogaro, who put a sentiment to their down, Tokian Hara.
A two to be a shaman at Emma, Lumu like a Murazin and Yusu new boy, the Jimba Nine Chimashi did a job. I see as a point in it at Tayama Pibi, Shamura Guzabu Ninet Tayama Hobulo, Pumuji singing as a pure water.
Another shanty did the 2 years and they do not get it with Raru, Mayabi or the Abyomese.
The Ningu name, Machimaka and Azaguni be Shamura Nito Laye Kanabi, as the SSC, Siwigani, the Sumia Chatti Chakarawa. UNSC ကညညရောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့အနေနဲ့23ရာစုဒုတိယပင်လုံညီလာခံတပ်ရေးမတပ်ရေးနဲ့ပတ်သက်ပြီးဒီကနေ့ထိုင်းနိုင်ငံချင်းမှမြို့မှာစီဝေးစတင်ကျင်းပနေဆဲဖြစ်ပြီးညီလာခံတပ်မတပ်ဆိုတာကိုတော့အဆုံးဖြတ်မပေးရသေးပါဘူးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အနေနဲ့ UNSC ဖွဲ့တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SFPP SSC မြောက်ပိုင်းရှမ်းပြည်တပ်မတော်မုံမြင့်ပါတီကရင်နီမျိုးရာတိုးတက်ရေးပါတီစတဲ့ခုနှစ်ဖွဲ့ကိုအထူးဖိတ်ကြားသူအနေနဲ့ဖိတ်ကြားထားပါတယ်ဒါပေမဲ့အထူးဖိတ်ကြားခံရတဲ့ဖွဲ့တွေအနေနဲ့ IC လက်မှတ်မရေးထိုးရသေးတဲ့လက်နက်ကင်ဖွဲ့တွေဖြစ်ညီလာခံမှာဆွေးနွေးဆုံးဖြတ်ခွင့်ရရှိမှာမဟုတ်ပါဘူး UNSC အနေနဲ့အထူးဖိတ်ကြားခြင်းခံရသူအနေနဲ့ဒါညီလာခံမှာဆွေးနွေးဆုံးဖြတ်နိုင်ခွင့်မရှိရင်တက်ရောက်မှာမဟုတ်ဘူးလို့ဒုတိယဥက္ကဋ္ဌနဟန်တာကနေ VOA ကိုပြောဆိုခဲ့ပူပါတယ်ညီလာခံကျင်းပဖို့ရက်ပိုင်းလောက်သာလိုတော့ပေမဲ့ကချင်းမြင်းနဲ့ရှမ်းမြင်းနဲ့မြောက်ပိုင်းဒေသဘက်မှာမြမတပ်မတော်နဲ့ KIO ကချင်းလွတ်လပ်ရေးဖွဲ့တမ်းပလောင်တပ်ဖွဲ့ TNL တို့နဲ့တိုက်ပွဲတွေဖြစ်ပွားနေစေလဲဖြစ်ပါတယ်။ငင်းချင်ရေးဆွေးနွေးပွဲကျင်းပနေတဲ့ကာလမှာတိုက်ပွဲတွေရပ်တန့်ဖို့လိုတယ်လို့ UNSC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်
။နောက်ဆုံးဒီပိုင်းလို့နေရာမကျတော့ဘူးဒီလိုမရတော့ဘူးဆိုလက်တိုက်နဲ့တိုက်ပွဲအခုကတစ်ခါကရင်းချင်ရေးစီမံရေးခေါ်ပြီးတော့တစ်ခါကစတင်တယ်ဒီလိုနေထိုင်ပြီးတော့တော့မကြဘူးလို့မြင်တယ်
KIO, SSPP, UWSA, NDAA, TNLA, MNDAA, AA စတဲ့မြောက်ပိုင်းလက်နက်ကိုင်တပ်ဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီအနေနဲ့ကတော့ကြိုတင်တတ်မှတ်ချက်မထားဘဲတန်းတူဆွေးနွေးခွင့်ရှိပြီးမဟာမိတ်ဖွဲ့လိုက်တက်ရောက်ခွင့်ပေးမှတာ23ရာစုပင်လုံးဒုတိယကြိမ်ညီလာခံကိုတက်ရောက်မယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာအစိုးရအနေနဲ့ညီလာခံတက်ရောက်ဖို့မြောက်ပိုင်းလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့လုံးကိုဖိတ်ကြားရွေးသွက်တရုတ်အစိုးရကနေကျန်းဝင်ဆောင်ရွက်နေစေအခြေအနေမှာရှိပါတယ်ခင်ဗျာ
။နိုင်ကုန်အိမ်သတင်းပေးပို့သွားတာပါ။အခုတော့တိုက်ပွဲသတင်းဆက်ပါအောင်မယ်။ဒုတိယအကြိမ်23ရာစုပင်လုံးညီလာခံကျင်းပဖို့ရန်နေလာချိန်မှာပဲမြောက်ပိုင်းတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေခက်ဆစ်ဆိတ်ဖြစ်လာနေပါတယ်။အဲ့ဒီဒေသတွေမှာတပ်မတော်ဘက်ကစစ်အာတိုးချထားပြီးတော့တိုက်ပွဲတွေပိုပြီးပြင်းထန်လာပွဲရှိနေတယ်လို့လည်းသုံးသပ်နေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြထားပါတယ်။
ပြည်ကရေရပိုင်းကစားလို့ကချင်ပြည်နယ်ဖားကမြို့နယ်မှာ KIA တိုင်ရင်း6နဲ့အစိုးရတပ်တွေကြားရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့တာပါ KIA တိုင်ရင်းရှိရာဒေသနာတဝိုက်မှာအစိုးရတပ်တွေတိုးချလာခဲ့ရာကခုခံတိုက်ပွဲတွေဖြစ်လာရတာလို့ KIA ရဲ့ပြည်ညာရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ
်နှစ်ဖက်ဒီတင်းမာတဲ့အနေထားတော့ရှိပါတယ်ဟိုတမတော်ဘက်ကနဲ့ထူလာတဲ့အစိုးရတွေလည်းပြန်ပြုတ်တာမရှိသေးတဲ့ခါကျတော့ဟိုကျွန်တော်တို့တိုက်ရင်း6တခွဲနေမိဒီမှာတတ်မတော်ဘက်ကနဲ့ထူးဝန်လာလို့အခုခံတိုက်ပွဲတွေဖြစ်တယ်တချို့နေရာမှာတော့ရင်ဆိုင်တိုက်ပွဲတွေဖြစ်တယ်လို့ကြားပါတယ
်ရှမ်းပြည်နယ်နမ်ခန်းနဲ့မန်တုံမြို့နယ်တွေဘက်မှာလည်း TNL တောင်းပလောင်တပ်တွေနဲ့အစိုးရတပ်တွေဒီရပိုင်းအတွင်းတိုက်ပွဲဖြစ်နေတယ်လို့ TNL တပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးတာအိုက်ကျော်ကပြောပါတယ
်ဒီတခွဲဒီမနေ့ကလည်းဒီအနေချင်းရှိတယ်ဒီနေ့လည်းဒီမန်တုံမြို့နယ်ထဲမှာတော့တိုက်ပွဲဖြစ်တာကြားတာပေါ့နော်မန္တုံမြို့နယ်ထဲမှာတော့အများစုဖြစ်တယ်။မိုင်းဝီနဲ့မန္တုံကြားတခြားနေရာတွေနေနေရာတိုင်းလိုလိုအများအားဖြင့်ဖြစ်တယ်ပေါ့။မိုင်းဝီကတော့နောက်ခံမြို့နယ်ပေါ့။ကျွန်တော်ကြည့်လာတော့တိုက်ပွဲကပြင်းထန်မှုတော့များတယ်။ဒီကျွန်တော်နေမြေထဲမှာအကုန်လုံးနေရာတိုင်းမှာဒီမြေမတမတော်ဘက်ကထူးဆီးတွေရောက်နေတယ်။အကုန်လုံးကမိမိကကကိုဖြစ်နေ။ကျင်းကြီးတွေတကယ်ဖြစ်နေတဲ့အနေအထားတွေဖြစ်နေတယ
်။အခုလိုတိုင်းသားဒေသတွေမှာဖြစ်နေတဲ့တိုက်ပွဲကြောင့်23ရာစုပင်လုံးညီလာခံအပေါ်အကျိုးသက်ရောက်မှုတွေရှိလာနိုင်တယ်လို့ဗိုလ်မှူးကြီးနော်ဘူးကသုံးသပ်ပါတယ
်ကျွန်တော်တို့ဒီနိုင်ငံရေးသူဆုံဆွေးနွေးပွဲရှိတိုင်းရှိတိုင်းကတော့ကျွန်တော်တို့တိုင်းတနေပင်ပက်မှာတိုက်ပွဲတွေအမေတန်းဆိုလိုဖြစ်ပါတယ်ဒါကြောင့်အခုလည်းအဲ့လိုပဲဖြစ်တင်လာလို့ပဲကျွန်တော်တို့ထင်ပါတယ်ဒါမဲ့တိုက်ပွဲတွေဖြစ်လာလို့ရှင်တော့23ရာစုပင်လုံးညီလာခံလည်းမလည်းနည်းနည်းတော့ဒီကိမှုတော့အနောက်အချက်တော့ရှိမယ်လို့ကျွန်တော်ယူဆပါတယ်
ရှမ်းပြည်မြောက်ပိုင်းမှာအစိုးရတပ်ဘက်ကတပ်မ88တပ်မ33စစ်အင်အားတိုးချထားတာတွေရှိပြီးအဲ့ဒီဒေသနဲ့ဆက်ဆက်နေမြေတွေမှာလာမယ့်ကာလအတွင်းတိုက်ပွဲတွေပိုပြင်းထန်လာမယ့်အလားအလာရှိတယ်လို့ KAI ပြည်ညာရေးတာဝန်ခံဘိုးမူကြီးနော်ဘူးကပြောပါတယ
်။တိုက်ပွဲကတော့ဆက်တဲ့ပြင်းထန်လာမယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ်။ဥမာဒီပလောင်ဒေသမှာလည်းတိုက်ပွဲတွေဆက်တဲ့လို့ဖြစ်ပါတယ်။ဒီအထူးတစ်ဖြင့်ဒီပလောင်ဒေတာပြန်မာတော့ပုံမှန်ပြင်ထမယ်လို့သင်ပါတယ်။တစ်စက်တည်းပါပဲကျွန်တော်တို့ကချင်နည်းရဲ့လဲတိုက်ပွဲကတော့ဖြစ်ပေါ်တော့ရှိပါတယ်။ဘာလို့ဆိုတော့ဒီပလောင်လေးလဲကျွန်တော်တို့ဒီနေရာတစ်ဆက်တည်းသေးဆိုတော့ပလောင်ဘက်မှဖြစ်တော့ကချင်ဘက်မှလဲဖြစ်နိုင်ပေါ်တော့ရှိပါတ
ယ်။ UWSC ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တချို့ကတော့21ရာစုပင်လုံးညီလာခံကိုအထူးဖိတ်ကြားခံရသူတွေအဖြစ်တက်ရောက်ဖို့ရှိနေကြမှာပဲကချင်ကိုးကန်းနဲ့တောင်ပလောင်ဒေသတွေမှာဒီရပိုင်းအတွင်းတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာ
ကိုညာဝေအောင်ပါရှင်အခုတော့သူရဦးတင်ဦးရဲ့ချက်မရဲ့အချင်းနှစ်ဖက်ဆက်ပါမယ်ဆေးရုံမှာကုသမှုခံယူနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကသူရဦးတင်ဦးရဲ့ချက်မရဲ့ဟာအပြည့်အဝပြန်ကောင်းလာတဲ့အချင်းနှစ်မဟုတ်သေးပေမဲ့ပြန်ပြီးတော့တုံ့ပြန်ဆက်သွယ်နေနိုင်ပြီလို့သူရဦးတင်ဦးကိုတနင်္ဂနွေနေ့ကဆေးရုံမှာတွားကြည့်ခဲ့တဲ့ NLD ပါတီဗဟိုအလုပ်အမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်က VOA နဲ့တခြားတွေ့ဆုံမေးမြန်းရာမှာပြောသွားပါတယ်။ဒါအပြင်သူရဦးတင်ဦးကိုဘသူမှအနိကမတွေ့ရဘူးလို့ဒေါအောင်ဆန်းစုကြည်ကကိုယ်တိုင်ညွှန်ကြားထားတာမရှိဘဲအထူးကြက်မှကုသဆောင်မှာတင်ပြီးကုသနေရလို့တာစီကံအရာလှုပ်တာဖြစ်တယ်လို့ပြောပါတယ်။ဦးဝင်းထိန်ကိုကုကြကြောသိန်းကနေပြည်တော်စီပင်အရေးတာမှာတွေ့ဆုံမေးမြန်းထားပါတယ်။
ဖြစ်ခံစားကတော့အခြေအနေမကောင်းဘူးဒါပေမဲ့ကျွန်တော်သွားတဲ့အချိန်မှာသတိရတယ်အသိရှိတယ်ဒါပေမဲ့ဆောင်းနေပြောစကားရတော့အုံနောက်ဘယ်ပိုင်းကနေထိခဲ့သွားလို့ညာဘက်လက်နဲ့ညာဘက်ခြေောက်သွားထိတာဆိုတော့တပိုင်းကိုယ်ပိုင်းတည်လို့ဖြစ်တာသို့တော့ဘယ်ဘက်လက်နဲ့သူ exercise လုပ်ပြီးနေအဲ့လောက်ဒီတော့သူအသိရှိတယ်နောက်ကျွန်တော်သူ့ပေးရုပ်ပေးတယ်ပထမ်းရုပ်ပေးတယ်နောက်ပြကြီးကရနာတုတ်တို့မိတာတုတ်တို့ရွတ်ပေးတယ
်ကျွန်တော်သူကောင်းကောင်းပြောဆိုတာရောကောင်းကောင်းတုံ့ပြန်နိုင်နေချင်းတယ်
နောက်ဆုံးကျွန်တော်သူကအာနာထတယ်အဲ့လိုသူကချင်ရတဲ့နဲ့ပြန်တော့အဲ့လိုနှစ်တော့ငါးကသုံးကတော့နှစ်တော့ကဲသူ့ကိုနှုတ်ဆက်သူ့ဘာယူနှုတ်ဆက်နှုတ်ယူကပြန်လာတာကျွန်တော်အားပေးခဲ့တယ်ကျွန်တော်ကကပြားမှရေးလိုက်ပြီးတော့ fighting ဆိုတာရေးပြီးတော့သူအားပေးခဲ့
နောက်တစ်ခုကကျွန်တော် Facebook ထဲမှာတွေ့တာပါကျွန်တော်လည်းဟုတ်မဟုတ်မသိဘူးစေယုံဝင်မှာဥစားမှာတန်တကားမှာကတ်ထားတာတော်ဆန်းစုကြည်ကညွှန်ကြားထားတယ်ဘောက်တင်ကိုအနီးကတ်ဘယ်သူမှလာပြီးတော့မတီးဘဲမပြေဘူးဆိုအဲ့ဒါဟုတ်ပ
ါမတီးဘူးမဟုတ်ဘူး IC ရဲ့သဘောကဘယ်သူမှမဝင်ရဘူးဘာလို့အပြင်ကလူတွေပိုးကအထဲမှာခုမှဆိုလို့ဒါပေမဲ့သူကခေါင်းဆောင်တယောက်ဆိုလို့လူတွေလာဖို့လာကြဆိုဆရာဝန်တွေကမလာသေးခြင်းဘူးအဲ့တော့တော်စုကတော့အဲ့လိုပဲပြောရမလဲအဲ့ဒီကောင်တွေအဲ့ဒီနာမည်သုံးနာကျွန်တော်မမြင်ခဲ့လို့မြင်လဲဆွဲပြုတ်ပဲမှာဒါပေမဲ့သူတို့တော့လုံခန့်တာလေတကယ်ကိုတွင်းတွေ့ရလူကစားပြီးတော့ကျန်တဲ့လူတော့အကုန်တားပါအဲ့လိုတော့မာတာခဲ့တယ
်ဟိုဘဝဦးတင်ဦးအခုကျမရေးရဟိုပြင်တယ်ဘဝဦးတင်ရတာဝန်နေရောထွေထူးတာဝန်နေဘယ်လိုများလွှဲယူလုပ်နေတာရှိပါလဲ
သူကတော့နာယကလीနာကဆိုတော့ရှင်းပြရင်ဗျာကျွန်တော်ဥသာဒီမိုစီဖွဲ့ချုပ်ရဲ့ကျွန်တော်ဘုရားဘာသာရနာသုံးပါရှိတယ်ဘုရားရဲ့တရားရဲ့သံဃာရဲ့ NLD မှာလည်းတော်စုရဲ့သူကရနာဦးတင်ရဲ့ရနာတွေပဲအဲ့လိုပဲသဘောထားတယ်အဲ့တော့သူရှိသည်ဖြစ်စေမရှိသည်ဖြစ်စေကျွန်တော်တို့ကသူသွားမဲ့တောင်းငိုဆက်လို့နေဥပမာဆိုတော့တတိယမှာအခမ်းအနားရှိတယ်သူလိုတက်ထားနေကျွန်တော်တို့လိုတက်ထားနေမှာကွာတယ်အရေးပါမှုအဲ့ဩဇာရှိမှုကွာတော့သူရှိရင်တော့ဒါအများကြီးအရေးဟိုပုံရိပ်ကောင်းတာပေါ့ဒါဒီပုံရိပ်ကောင်းတာလွဲတော့ကျန်တဲ့ဒီနေဒီလူကပါတီကိစ္စတော့ဦးညာဝင်းတို့ဦးဟန်သားတို့ကျွန်တော်တို့ပဲဆက်လို့ကြတယ်ဆိုတော့သိတော့ဖူရောက်မရှိပါဘူး
โอเค
ဦးတင်ဦးရဲ့ကြမ်းမရဲ့အခြေအနေကိုဦးဝင်းထိန်ကိုကိုကြကြောသိန်းကမေးမြန်းသိပြသွားတာပါရှင် VOA American အတန်းရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကို line to meter 24 25ရို့ကနေဖန်ယူနာဆင်နိုင်ကြပါရရှင
် VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညဆက်မှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့မေလ22ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့52တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါဒီကနေ့ညဖက်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အမှုပညာလောကကသတင်းတွေကိုစုစည်းထားတဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုနားဆင်ကြမှာပါဒါအပြင်ဒီကနေ့ညဖက်နောက်ထပ်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့
တနေ့တလန်ဗကံပဲပြေးမလဲဆိုပြီးတောင်းနေပေမဲ့ဥတီချက်မှနေတော့ကျွန်တော်တို့ယုံကြည်မှုတွေကလည်းအလဟတဲ့ဖြစ်နေမှာပါ။မှန်ကန်တဲ့ရွေးချယ်မှုကလည်းအများကြီးအရေးကြီးပါလေ
။အကွမင်းစော်လင်းကဘာကိုယုံကြည်တယ်လဲဆိုတာကိုသူယုံကြည်ရစီစဉ်မှပြောပြမှာပါ။အခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံကလက်ရထွက်ကုန်ပစ္စည်းတွေကိုတန်ဖိုးမြင့်အောင်ကုန်ချောအဖြစ်ထုတ်လို့ရောင်းချနိုင်မယ့်နည်းလမ်းတွေကိုအမေရိကန်ပြည်ထောင်စုကလာရောက်စဉ်လေ့လာသိရှိခဲ့ရတယ်လို့ရန်ကုန်တိုင်းတန်လင်းကြောက်တန်းနယ်ကတောင်သူဒေါ်စင်မာကျော်ကပြောပါရယ်။ဒေါ်စင်မာကျော်ဟာအမေရိကန်နိုင်ငံခြားရေးဌာနရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံက SME အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းရှင်အဖွဲ့နဲ့မတ်လ31ရက်ကနေဧပြီလ23ရက်နေ့ထိလာရောက်ခဲ့သူလည်းဖြစ်ပါရယ်။ဒေါ်စင်မာကျော်အမေရိကန်နိုင်ငံမှာရောက်ရှိနေစဉ်ကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါရယ်ရှင်။
တော်စမကျော်မြန်မာပြည်မှာဘာလုပ်ငန်းတွေများလုပ်ခဲ့ပါသလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်လေယာလုပ်ငန်းလဲလေသမားပေါ့နော်လေယာလုပ်ငန်းလုပ်ပါတယ်စံစဘာရောင်းဝယ်လဲလုပ်ပါတယ်ရှင
်ဟောတော်စမကျော်ကဒါဆိုလို့ရှိရင်စိုက်ပျိုးရေးနယ်ပယ်ကလာတယ်လို့ပဲပြောရမှာပေါ့နော
်ဟုတ်ကဲ့စိုက်ပျိုးရေးနယ်ပယ်ကပေါ့စံစဘာလိုင်းရပေါ့ရှင်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုတော်စမကျော်အနေနဲ့ဒါအခုလိုမျိုးဒီလိုမျိုးပေါ့နော်နိုင်ငံတကာအတွေ့အကြုံတွေပါတယ်ရတာဟာဒါပထမဆုံးအကြိမ်လားခင်ဗျာ
ဟုတ်ကဲ့ပါရှင်ပထမဆုံးအကြိမ်ပါပဲရှင်
อ๋อโอเคเออแล้วคุณလိုမျိုးစပားဆိုင်တဲ့လူကိုအမေရိကန်အစိုးရအလဲခေါ်ပြီးတော့တင်တန်းတွေပါပြေးမယ်ဆိုတာဒါဘယ်လိုမှအရင်တော့မဟာဆက်ခဲ့တဲ့သဘောတရားဖြစ်နေတာဟုတ်เนา
ะဟုတ်ကဲ့ဆ
ိုတော့စိတ်ထဲမှာဘယ်လိုခံစားရလဲအခုဒီနိုင်ငံဟိုအမေရိကန်အထိရောက်လာပြီးတော့လေ့လာတော့
လိုက်လာတော့သူတို့ရဲ့ဤပညာတွေသူတို့ရဲ့လုပ်ငန်းတွေကိုလေ့လာရတဲ့အတွက်ကိုလည်းပို့ပြီးသူတို့ကိုလည်းကျေးဇူးတင်ပါတယ်ရှင်ကျွန်တော်ဒီလေယာဉ်လုပ်ငန်းလုပ်တော့ကသူတို့ဒီUSA ကအကူအညီပူးပေါင်းလုပ်တဲ့ IFDC ပေါ့ IFDC အဖွဲ့အားပေးတဲ့ fertilizer ကို breakaway machine ကိုလက်သင့်ခံလိုက်တယ်လက်သင့်ခံလိုက်တော့သူတို့ဆီကနေပြီးနှီးပညာရေးနဲ့အဲ့ဒီစိုက်ပျိုးတဲ့ဥစ္စာကိုလည်း MTN နဲ့လေ့လာခဲ့ရတယ်ပေါ့နော်ဟုတ်ကဲ့အဲ့ဒါမြန်မာပြည်မှာသူတို့လာလေ့လာရင်းနဲ့နောက်ခါသူတို့ရဲ့ဒီဟိုနည်းနည်းကိုဆက်ပြီးလေ့လာနိုင်မလားလို့မေးလို့လေ့လာကြမှာလေဆိုပြီး State Department အစီအစဉ်ပေးလို့လိုက်လာတာပါရှင်
အဲ့တော့သူတို့ချီကစက်တေဟောနိပညာတွေဟိုပေါ့အကူအညီတွေရတယ်ဆိုတော့ဒေါ်စင်မာကျော်တို့မြန်မာပြည်မှာအရင်ကစိုက်ခဲ့တဲ့ပုံစံနဲ့အခုသူတို့ချီကအကူအညီတွေရပြီးတော့မှဖြစ်လာတဲ့ဟိုအရလတ်ပေါ့နော်စိုက်ဟိုစပားစိုက်တဲ့ရလတ်ကဘာတွေများကွာခြားမှုရှိလဲ
ကွာခြားဘလို့ကွာခြားလဲဆိုတော့ good fertilizer တွေကိုတုံးတဲ့နေရာမှာကွာ short ချလာနိုင်တယ်ပေါ့နော်သူတို့လည်းဒီ project အတွက်ကိုထပ်ထပ်ပြီးတော့ခုပထမသူတို့ဒီရန်ကုန်မှာစရတယ်ရှင်ခုရန်ကုန်နောက်နှစ်တိုးတဲ့ဘကိုးအရာရီတိုင်းဂူရှမ်းပြည်ကရာတီကိုသူတို့ဆက်ပြီးတော့ဤပညာတွေကိုဖြန့်ဖြူးနေပါတယ်ရှင်ပို့ပြီးတော့လည်းဒီအုံကြတဲ့အတိုင်းမကိုစီမာကလှုပ်သားရှာပါမှုအတွက်ကိုတော့နည်းနည်းအခက်အခဲရှိရရှင
်ဟုတ်ကဲ့
အဲ့အတွက်ကိုလည်းသူတို့ကဖြည့်ရှင်းပေးဖို့အတွက်ကိုစက်တွေကိုပေါ့နော်ဟိုဘလို့စက်တွေနဲ့တုံးဖို့အတွက်ကိုလည်းသူတို့လည်းလုပ်နေပါတယ်ရှင
်လှုပ်သားရှာပါမှုဆိုတာကစက်ပြေစက်တွေကိုသူတို့ရှိရစက်တွေကိုမကင်နိုင်တာလားဒါမှမဟုတ်လေဟိုပေါ့စင်းငါလိုမျိုးလှုပ်သားကိုပြောတာလားဘာလို့လဲဟုတ်ကဲ့
စင်းငါလိုမျိုးလှုပ်သားကိုရှင
်အဲ့တော့ဆောစောကျွန်တော်သိကျင်တဲ့ဥစ္စာကဒ
ီ
ဒေါ်စင်မာကျော်အခုသူတို့ရှိရအကူအညီရပြီးတော့မှ ਨੇ အရင်တုန်းကကိုနီကိုဟာနဲ့ကိုနော်မြန်မာနီးမြန်မာဟာနဲ့စိုက်လာခဲ့တဲ့ပုံစံနဲ့ဆိုဒေါ်စင်မာကျော်ပြောတာကတော့ဓာမီဩဇာမြေဩဇာတုံးဥစ္စာ
သူကမြေဩဇာ
ရော့လာတယ်ပေါ့
ဟုတ်ကဲ့မြေဩဇာထဲတဲ့ဥစ္စာကိုပဲသူကနီးပညာပေးသေးတာရှင်
ကျန်
တဲ့ဒီ site စနစ်ကိုတော့ဟိုကိုစီယာအတိုင်းကိုပဲသူက site ခိုင်းတာ
ဆိုလိုချင်တာကသူတို့ကမြေဩဇာများများတုံးကြီးအပြင် ဟိုလူတွေအတွက်အနေရများသလိုတစ်ဖက်မှာဟိုကတောင်သူတွေစိုက်တဲ့တောင်သူတွေအတွက်လည်းငွေကြေးအကုန်ကြများတယ
်ဟုတ်ကဲ့ဟုတ်ကဲ့ရှင
်အဲ့ဒီအတွက်ကြောင့်အဲ့လိုလုပ်ခိုင်းတာလားအဓိကရွယ်ချက်ကဘာလို့ပြောလဲသူက
ဒီတဘာဝပတ်ဝန်းကျင်ပျက်စီးမှုကိုထိန်းသိမ်းဖို့ရယ်မျိုးစီလာပျက်စီးမှုတွေကိုထိန်းသိမ်းဖို့ရယ်မျိုးစာကိုဒီလောက်ခလေးပဲတော့ဒီတရားဒီပေါ့နှွေချင်းနှွေရသည်မိုးရသည်မှာဒီလောက်ခလေးပမာဏလေးသုံးယုံနဲ့ဒီစပားရဲ့အထွက်တိုးလာတယ်ပေါ့အဲ့ဒီဥစ္စာနိပညာကိုသူတို့ဖြန့်ပြူးပေးတာပါရှင်။ဟိုယူရီးယားပေါ့ယူရီးယားအဖြူကိုပဲအလုံးလုပ်ပြီးတော့ဟိုဒေးဗ်အန်ဒါဂရောင်းပေါ့ UDP နီးနဲ့ထည့်ခိုင်းလိုက်တာရှင်။လေးပင်ကြားပေါ့ကျမတို့ရှစ်ခုကမတန်းဆိုင်ပညာတန်းကြားနဲ့စိုက်တယ်။ရှစ်လက်မပတ်လေကြားမှာတလုံးမြုပ်တယ်။လေးပင်ကြားတလုံးပေါ့ရှင်။အဲ့လိုနိပညာကိုသုံးတာပါရှင်။
အဲ့တော့အရင်ကတော့ကျွန်တော်တို့မြန်မာပြည်မှာသိရတဲ့လောက်ဆိုရင်တောင်သူတွေကအဲ့စပားဆိုင်ပြီဆိုရင်ဓာမီဩဇာလက်နဲ့လိုက်ဖြန်းတယ်တကွင်းလုံးလိုက်ဖြန်းတယ်တကွင်းလုံးလိုက်ဖြန်းတယ်အခုအဲ့ဒီမဟုတ်တော့သူကမြေကြီးထဲမှာမြုပ်တယ
်မြေကြီးထဲမှာဟိုဒီအလုံးကိုမြှောက်ထားလိုက်ခြင်းအပြင်သူရအငွဲပြန်မှုလည်းမရှိတော့ဘူးဒီမြေဩဇာရဲ့ဆုံးရှုံးမှုပေါ့ဆုံးရှုံးမှုကလည်းယော့သွားတယ်အပင်နေရာလည်းအဲ့ဒီဟာမြေဩဇာကိုတစိမ့်စိမ့်စားနေရတယ်ပေါ့သူစင်စက်မပြန်နောက်ပြီးကလည်းဒီရာသီတရာလုံးမှာအဲ့ဒီတစ်ချိန်ပဲထည့်ရတာရှင်
အဲ့တော့ဒီအခုဟိုသူတို့အနေနဲ့ကဒီပိုးတက်စေကိစ္စကိုသူတို့ပြောသလားမပြော
အဲ့ဒီအတွက်ကိုတော့သူတို့နှီးပညာတော့မပေးသေးဘူးရှင
်အခုဒေါ်စမကျော်တည်သလောက်ဆိုရင်အဲ့လိုမျိုးဟိုကပေါ့နော်ဒီနှီးပညာအကူအညီရထားတဲ့မြန်မာတောင်သူတွေကဘယ်လောက်လောက်အခုစောစောပြောသွားတော့ပြည်ဟိုတချို့နေရာတွေတော့ရှိလာပြီပေါ့နော
်ဟုတ်ကဲ့
3-4ဟိုတိုင်းနှစ်ခုနဲ့ပြည်နယ်နှစ်ခုလောက်တော့ရှိလာပြီပေါ့ဆိုတော့ဘယ်လောက်ထိများများကြဲကြဲပြန်ပြန်ရရလို့ကြားမိလဲ
ဘယ်လောက်ထိကြဲကြဲပြန်သူတို့ကတော့လိုက်ပြီးတော့ဟိုဒီပညာပေးတဲ့သူတေသနာတွေလုပ်တယ်ဒါပေမဲ့ဟိုလက်ခံယူသူတို့ကဘလောက်ပညာပေးပေးလက်ခံယူတဲ့တောင်သူတွေပေါ်မှာလည်းမူတည်တာပေါ့နော်သူတို့ကအကုန်ကြားခံပြီးတော့အဲ့ဒီဥစ္စာတွေကိုတင်တဲ့တစ်ခုမှဟိုတန်းကေကြီးအိတ်လေးတွေနဲ့တောင်သူတွေလက်တွေ့သုံးဆွဲနိုင်အောင်လို့ဆိုပြီးတော့လက်စားဒီပေးတယ်ပေးပြီးသုံးခိုင်းတယ်နောက်ပြီးဒီဥစ္စာကိုသုံးဖို့အတွက်ကိုဘလို့ကရိယာတွေနဲ့သုံးတယ်ဆိုရင်ကရိယာတွေကိုပါပံ့ပိုးပေးပါတယ်ရှင်
ဘယ်နှခုနှစ်လောက်ကစပြီးတော့ဒီဟာဒီနိပညာအသုံးပြုတယ်လေသူတို့နိပညာအသုံးပြီးတော့မှအထွက်ပို့တိုးတာလာသလားဘာတွေများသတိထားမိလဲအထွက်နှုံးနဲ့ရှင်လာရင
်အထွက်နှုံးနဲ့ရှင်လာရင်အထွက်နှုံးကတော့ကိုရာသီဥရုဒီဂယုဆိုင်မှုပေါ်တော့မူတည်ရဲ့ဒီပုံမဲ့ပေါ်ဒါမှမဟုတ်ဒီမြေဩဇာတည်ယူစရိတ်တွေရောကြသွားတယ်မြေဩဇာထည့်ရတာရောကြသွားတဲ့အတွက်ကိုစရိတ်တွေကရောကြသွားတယ်ပေါ့ဒါပြီးဒီပုံမှာအပင်အားလဲစားသုံးမှုကလည်းအမြဲတမ်းသူစားနေရတယ်ပေါ့လိုအပ်တဲ့လောက်ကိုသူကသူတစိမ့်စိမ့်နဲ့စားနေ
ဟုတ်ကဲ့အဲ့တော့ဒီကနေပြီးတော့ဒီအခုလာပြီးတော့အစိုးရပြောပြနေတဲ့ဟာတွေကိုဟိုကိုနဲ့ဟာဆတ်မှုရှိသလားဘယ်လိုသဘောရတယ်လဲအခုအမေရိကန်မှာလာပြီးတင်နန်းတက်ရတဲ့အနေထားရောဘယ်လိုမြင်နေတော့
ဟုတ်ကဲ့ရှင်သူတို့ကလည်းအရင်ဖွင့်ပြပြီးနေတဲ့အတွက်ကိုကိုနဲ့ကတော့ချက်ချင်းတော့အဝင်ဝင်ကြတော့မဖြစ်ဘူးဒါပေမဲ့စွန့်ရင် business အတွက်ကိုကျွားလို့ဆိုရင်အငယ်သားတွေပေါ့အဲ့ဒီအတွက်ကိုဘယ်လိုလုပ်ငန်းနေချရမယ်ဘယ်လိုပုံစံနေစပြီးလုပ်ငန်းကိုအကောင့်ထဲပို့ရမယ်ဆိုတဲ့အတွက်ကိုတော့ဟိုတော်တော်လေးလေ့လာမိပါတယ်နောက်ပြီးတော့ကျွားတို့အရင်ဆန်စပါးထုတ်ကုန်ဆိုလို့ရှိရင်ဒီပြည်ရင်းမှာပဲဒီတိုင်းနဲ့ကိုကုန်ကျန်းဖြစ်နေပဲရောင်းရတယ်ဟိုပေါ့အလွန်ဆုံးသူတို့ပိတ်ဆို့ထားတဲ့ကိုဒီတရုတ်ပြည်နယ်စပ်ကို border trade နဲ့ပဲသွားပြီးတော့ဟိုရောင်းကြရတယ်ပေါ့နော်ကိုသူတို့စီမှာလေးလာတဲ့အတွက်ကိုသူကဘယ်လိုအဲ့ဒါပြအောင်လို့ဘယ်လိုကုန်ကြောပစ္စည်းတီတဆုံးတီရောင်းရမယ်ဘယ်လိုနင်းလောက်ရမယ်ဆိုတဲ့ဥစ္စာရောသူတို့စီကလေးလာရပါတယ်ရှင်ဒီသီးနှံနေရအစားပေါ့သီးနှံဈေးကွက်တွေကိုဘယ်လိုကုန်ကြောတီထုတ်လိုက်ခြင်းဈေးနှုန်းကဘယ်လောက်တီမြင့်တက်လာမယ်ဆိုတဲ့ဥစ္စာတွေဒီကိုလေးလာရပါတယ်ရှင်
ကြော်ဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်းနေလာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင
် Well Myanmar has many great products and services that are very attractive to the United States
နိုင်ငံကြီးလုံးလာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေ
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary.
မနေ့ပိုင်းကိုဈေးပိုးရအောင်ရှာတာ
မြန်မာနိုင်ငံကငွေရေးကြီးရေးဈေးကွက်အလုပ်ကိုင်းတဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေတနင်္လာနေ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်ဆင်ခါနာတစ်ခုဖြစ်တဲ့ Blogger ပြောသမျှအစီအစဉ်ရဲ့အလဲပါ။နိုင်ငံပေါင်း150လောက်မှာလက်တလော WannaCry Cyber တိုက်ခတ်ခံရမှုရဲ့နောက်ကွဲကဘာတွေလဲ။တကယ်လို့တိုက်ခတ်ခံရရင်ဘာလို့တင်းတယ်လဲ။နောက်ထပ်ဘယ်လို Cyber အန္တရာယ်တွေရှိနေတယ်လဲဆိုတာကိုမဆုမြတ်မုံက Blogger ပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ကွန်ပျူတာတွေကိုအွန်လိုင်းပေါ်မှာအပိုင်းစီးပြီးတော့ပြန်မင်းငွေတောင်းတယ်လေ WannaCry Cyber တိုက်ခိုက်မှုမြန်မာနိုင်ငံမှာခံရတယ်လို့ခုချိန်ထိမကြားသေးဘူးနော်ကိုသားညုံ
ကျွန်တော်သိတော့မရှိသေးဘူးဗျဒီမြန်မာနိုင်ငံကွန်ပျူတာပညာရှင်များအသင်းကတော့ဘယ်လိုမျိုးကြိုတင်ကာကွယ်တင့်နေဆိုတဲ့သတိပေးကြံပြုချက်ထုတ်ထားတာတော့တွေ့ရမှာစိမ့်မမွေ
တော်သေးတာပေါ့ရှင်နိုင်ငံပေါင်း150လောက်ကကွန်ပျူတာအလုံးပေါင်းသိန်းနဲ့ချီတိုက်ခိုက်ခံခဲ့ရတယ်အခုတစ်ခေါက် Cyber တိုက်ခိုက်မှုဟာအချိန်တို့အတွင်းမှာပြန့်နှံ့မှုအများဆုံးတိုက်ခိုက်မှုလို့ကြွမ်းကျင်သူတွေကမှတ်တမ်းတင်ထားကြတာရှင
် Cyber လုံခြုံရေးတာဝန်ရှိသူတွေကတော့ဒီတိုက်ခိုက်မှုဘယ်သူလုပ်တယ်လဲဆိုတာကိုလေ့လာစုံစမ်းနေကြပြီလေမြောက်ကိုရီးယားနဲ့ဆက်ဆက်နိုင်တယ်လို့တချို့ကြွမ်းကျင်သူတွေကသုံးသပ်နေကြပြီမဲ့ဒီဟုတ်မဟုတ်ဆိုတာကတော့အတိအကျဘယ်သူမှမပြောနိုင်သေးဘူးမဟုတ်လားဗျ
ထပ်အပ်ပြောနိုင်ဖို့တော့မလွယ်သေးဘူးအချိန်လဲကြာနိုင်တယ်လို့အားလုံးကပြောကြတာပဲမြောက်ကိုရီးယားကဖြစ်နိုင်တယ်လို့ပြောကြတာကလည်းအခုတိုက်ခိုက်တဲ့ WannaCry ဆိုတဲ့ဒီပြန်မေးငွေတောင်းတဲ့ ransomware အစောပိုင်း version တွေထဲမှာပါတဲ့ program code တွေကမြောက်ကိုရီးယားအစိုးရရဲ့ hacker အဖွဲ့လို့ယုံကြည်ထားတဲ့ Lazarus Group သုံးတဲ့ program code တွေနဲ့သွားဆင်တူနေတာကိုတွေ့ရလို့လေအဲ့ဒါကိုအရင်ဆုံးသွားတွေ့တဲ့ Google ကုမ္ပဏီကသူတည်သည် Neil Matter ကtweet လုတ်လိုက်တော့ cyber လုံခြုံရေးကျွမ်းကျင်သူတွေကတဲလွန်စာလိုက်ကြတာကွန်ပျူတာနဲ့ internet လုံခြုံရေးကိုအထူးကလုပ်နေတဲ့ Symantec နဲ့ Kaspersky ကုမ္ပဏီတို့ကကျွမ်းကျင်သူတွေကလည်းအလားတူတွားတွေ့ကြတယ
် Lazarus Group ဆိုတာဒီ Sony ကုမ္ပဏီကို2014ခုနှစ်တုန်းကတိုက်ခိုက်တဲ့ hacker အဖွဲ့မဟုတ်လားဗျမြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကိုလှောင်ထားတဲ့ဒီ interview ဆိုတဲ့ရုပ်ရှင်ကို Sony ရုပ်ရှင်ကမပြအောင်လို့တိုက်ခိုက်ခဲ့တာလीအဲ့ဒီတုန်းကသူတို့သုံးခဲ့တဲ့ Quantum B ဆိုတဲ့ Trojan Virus တဲကကုတ်တွေကအခုတိုက်နေတဲ့ WannaCry အစောပိုင်း version နဲ့မှာတွေ့ရတဲ့ကုတ်တွေနဲ့သွားတူနေတယ်။ဒါပေမဲ့ခုလို Cyber တိုက်ခိုက်မှုလုပ်နေတဲ့ Hacker တွေကတယောက်ရဲ့ Program ကုတ်တွေကိုတယောက်ကကူးယူခိုးခြားလေးရှိတာမလို့အခုလည်းကူးခြားထားတာဖြစ်နိုင်တယ်လို့ကြွမ်းကျင်သူတချို့ကထောက်ပြနေကြတယ်ဗျ။
နိုင်ငံပေါင်းရာကျော်ကအများပြည်သူဝန်ဆောင်မှုလုပ်ငန်းကြီးတွေကုမ္ပဏီကြီးတွေတိုက်ခိုက်ခံခဲ့ရတဲ့အခု WannaCry ransomware နဲ့တိုက်ခိုက်မှုကတော့တော်တော်ပြင်းထန်သွားတယ်လို့ပြောရမယ်။မေလ12ရက်နေ့တောက်ချာနေ့မှာစခဲ့ပြီးတော့3ရက်လောက်အကြာမှာအချိန်လျော့သွားပြီးမယ်။အာရှ၊ဩစတြေးလျ၊ဥရောပ၊အာဖရိကနဲ့အမေရိကနိုင်ငံတော်တော်များများမှာတိုက်ခိုက်ခံခဲ့ရတယ်ရှင်။ ransomware ကကွန်ပျူတာတွေကရှိသမျှအချက်အလက်ဖိုင်တွေကိုဖွင့်မရအောင်လို့ encrypt လုပ်လိုက်တာ။ပြန်ပေးငွေဒေါ်လာ300ဘို Bitcoin online ငွေကြေးနဲ့ပြီးတော့မှကွန်ပျူတာပြန်သုံးလို့ရမယ့် decryption key ကိုပေးတာ
။အဲ့လိုမျိုးတိုက်ခိုက်ခံကြရတဲ့အဓိကအကြောင်းကတော့ PC ကွန်ပျူတာအများစုလဲပတ်နေတဲ့ Microsoft ရဲ့ Windows Operating System ကြောင့်ပဲဗျ။ပြောရမယ်ဆိုရင်တော့ Windows 7တွေမှာရှိနေတဲ့လုံခြုံရေး hardware တွေကိုခွင့်ကောင်းယူပြီးတော့ကွန်ပျူတာတွေကိုထောက်လှမ်းနိုင်အောင်လို့အမေရိကန်ထောက်လှမ်းရေးဌာနတစ်ခုဖြစ်တဲ့ NSC က Eternal Blue လို့နာမည်ပေးထားတဲ့ hacking tool တွေထွင်ထားတယ်။အခု WannaCry မှာအဲ့ဒီ tool တွေကိုလည်းသုံးထားတယ်။ဒါကြောင့်မလို့တချို့က NSC ကိုအပြစ်တင်လို့ပဲတချို့ကလည်း Microsoft ကုမ္ပဏီကိုပြစ်တင်ကြတယ်။ဒါပေမဲ့လည်းကြွမ်းကျင်သူတွေကတော့ဘာလို့ကြောင့်လဲဆိုတာလွယ်လွယ်လည်းညှို့ထုတ်ဖို့မဖြစ်နိုင်ဘူးလို့ပြောကြပါရယ်
။ Microsoft ကဒီ software ရဲ့လုံခြုံရေး hardware အတွက်လုံခြုံရေးအဆင့်တိုးထားတဲ့ software အသစ်တွေကိုထုတ်ပေးပြီးသားအဲ့ဒါကိုအရေးတူလို့ update မလုပ်ကြလို့အခုလိုမျိုးတိုက်ခိုက်မှုဟာဒီကြကြပြက်ပြက်ဖြစ်သွားတာလို့ data လုံခြုံရေးကုမ္ပဏီတစ်ခုဖြစ်တဲ့ Redlock ရဲ့ CEO Varun Badwa ကအခုလိုပြောပါတယ်
။ Microsoft released a patch for this in on March 14th and really it seems like unfortunately a lot of the organization
ရှင်းနေရဟာကွက်ဒီလုံခြုံအောင် Microsoft ကမလ14ရက်နေ့တုန်းကပဲ software update တစ်ခုကိုထုတ်ခဲ့ပါတယ်။ဒါပေမဲ့လုပ်ငန်းတော်တော်များများကဒါကိုသိပ်လေးမထားပဲသူတို့ရဲ့ computer စနစ်တွေလုံခြုံအောင် update မလုပ်ခဲ့ကြပါဘူး။ဒါကြောင့်အခုလိုအကြီးအကျယ်တိုက်ခိုက်မှုတွေခံရတာပါ။ဝန်ထမ်းတရားရုံးကဒီ malware ပါတဲ့ email တစ်ခုကိုဖြန့်ချိမိလိုက်တာနဲ့သူ့ကွန်ပျူတာကနေလုပ်ငန်းခွင်တစ်ခုလုံးမှာချိတ်ဆက်ထားတဲ့ကွန်ပျူတာတွေအားလုံးကိုပြန်သွားပြီးဝန်ထမ်းထောင်ချီရဲ့ကွန်ပျူတာတွေကိုထိခိုက်နိုင်ပါတယ်
။ပြောမယ်ဆိုရင်တော့ WannaCry ကကွန်ပျူတာတွေကိုပြန်ပြီးဆွဲတဲ့ cyber တိုက်ခိုက်မှုပဲဗျ။တကယ်လို့တိုက်ခိုက်ခံရမယ်ဆိုရင်ဘယ်လိုလုပ်တင်လဲဆိုတာကို cyber လုံခြုံရေးကြွမ်းကျင်သူ George Flynn Blue ကရှင်းပြထားပါတယ်
။ your computer is compromised, you really have two choices. If you have a good backup and you're comfortable restoring from that, then
you can just... If your computer is compromised, you really have two choices. If you have a good backup and you're comfortable restoring from that, then you can just... If your computer is compromised, you really have two choices. If you have a good backup and you're comfortable restoring from that, then you can just... If your computer is compromised, you really have two choices. If you have a good backup and you're comfortable restoring from that, ကိုမအချက်လက်တွေဘက်ကတင်ထားတာမရှိဘူးကွန်ပျူတာတွေကဖိုင်တွေကိုလည်းပြန်လိုချင်နေဆိုရင်တော့သူတို့တောင်းသလိုပြန်ပေးငွေပေးလိုက်ဖို့ပဲရှိပါတယ်မဟုတ်ရင်အချက်လက်တွေအလုံးဖျက်ဆီးခံရပါလိမ့်မယ
်စမတ်ဖုန်းပဲဖြစ်ဖြစ်တက်ဘလက်ကွန်ပျူတာပဲဖြစ်ဖြစ်ဒက်စက်တော့ကွန်ပျူတာပဲဖြစ်ဖြစ်ဆော့ဖ်ဝဲသစ်တွေရှိလာရင်ချက်ချင်း update လုပ်တင်နေဆိုတာဒီဘလော့ဂါအစီအစဉ်မှာမကြာခဏပြောပါတယ်အကြောင်းကတော့အခုလိုမျိုးလုံခြုံရေးပြဿနာတွေကိုရှောင်နိုင်အောင်ပါ data လုံခြုံရေးဆိုင်ရာကျွမ်းကျင်သူ Varun Badwa ကလည်းဒါကိုပဲအလေးထားပြီးတော့အကြံပေးပါတယ်
Organizations as well as end users really need to pay attention to keeping their systems up to date when your service providers are providing you patches you've got to make sure you're on top of that
but as Google Communities နဲ့ update ဖြစ်နေအောင်လုပ်ငန်းအဖွဲ့အစည်းတွေမှာ internet သုံးကြသူတိုင်းတကယ်ကိုသတိထားသင့်ပါတယ်တကယ်လို့ internet ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေက hardware တွေရှိလို့လုံခြုံအောင် software update ပေးတယ်ဆိုရင်တည်တည်ချာချာ upgrade လုပ်သင့်ပါတယ်ဒါပေမဲ့လေဥရောပတွေမကအာရှနဲ့အမေရိကတိုက်တွေမှာမြန်နှုံးမြင့်အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့တယ်လီဖိုနီကာလိုလုပ်ငန်းကြီးတောင်အခုလိုတိုက်ခိုက်ခံရတယ်ဆိုတော့တိုက်ခိုက်ခံရပြီဆိုတာကိုချက်ချင်းသိတားဆီးနိုင်မဲ့စောင့်ကြည့်ဆောင်ရွက်မှုတွေလုပ်ဖို့လိုလာပါတယ်ဝန်ထမ်းတွေကလည်းအန်ရရှိတဲ့ website link တွေကိုဖွင့်မကြည့်မိအောင်အသိပညာပေးမှုတွေလုပ်ဖို့လိုပါတယ
်အခုတိုက်ခိုက်တဲ့ WannaCry ransomware program ထဲမှာတိုက်ခိုက်မှုဆက်မပြတ်အောင်လုပ်ထားတဲ့ Killswitch ပါနေတယ်အဲ့ဒါကိုဗြိတိန်ကအသက်22နှစ်ပဲရှိသေးတဲ့လူငယ်တယောက်ကသွားတွေ့ပြီးတော့တားလိုက်နိုင်လို့စိုက်ဘာတိုက်ခိုက်မှုကိုထိန်းလိုက်နိုင်တာမှာစစ်မှန်မဟုတ်ရဲ့
ဒါပေမဲ့လည်းစိတ်အိမ်နေနေအောင်ကိုသားညုံရေးအမေရိကန်အမျိုးသားလုံခြုံရေးဌာန NSA ရဲ့စိုက်ဘာထောင်လိုင်းရေးနည်းတွေကိုခိုးယူပြီးတော့အွန်လိုင်းပေါ်မှာဖြန့်ခဲ့တဲ့ Shadow Brokers ဆိုတဲ့ hacker အဖွဲ့ကကမ္ဘာမှာအသုံးများတဲ့ကွန်ပျူတာတွေ smartphone တွေ software တွေရဲ့လုံခြုံရေးကုတ်တွေကို hack လုပ်နိုင်အောင်လို့ဂျွန်လာကနေစပြီးတော့တလားကိုတစ်ခုဖြန့်သွားမယ်လို့ချိန်ချောက်ထားတဲ့ရှင်ဒါရင်မကဘူးနိုင်ငံတကာမှာငွေချေးအပြောင်းအရွှေ့လုပ်တဲ့ Swift စနစ်သုံးတဲ့ဘဏ်လုပ်ငန်းတွေရဲ့အချက်အလက်တွေတခါဒီတရုတ်ရုရှားမြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကနျူကလ িয়ার နဲ့ missile ဒုံးအစီအစဉ်တွေကိုလည်းဖောက်ချမယ်လို့သူတို့ရဲ့ blog post မှာပြောထားသေးတယ်ဂျွန်လာကြလို့ရှင်အသေးစိတ်သိရမယ်လို့ဆိုထားတော့ကိုယ့်ဘက်ကအတက်နိုင်ဆုံးလုံခြုံအောင်လှုပ်ထားဖို့လိုလာပြီဆိုတာကိုပဲထပ်ပြီးတော့သတိပေးချင်ပါတယ်ရှင်
အဆူမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအမှုပညာလောကကသတင်းတူတူတထွားရီကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါရရှင်
မင်္ဂလာပါရှင်အားလုံးဆိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းလောမှာတော့ကမ္ဘာနိုင်ငံရေးကိုအမြဲတမ်းစိတ်ဝင်စားတဲ့ YouTube အဖွဲ့သူတို့ဖျော်ဖြေရေးခီးစဉ်အစမှာဗာရီပြောသွားပါလေပြီးတော့မကြခင်ရုံတင်မဲ့ Pirate of the Caribbean ဇာတ်ကားတဲ့ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်အမေရိကန်အလဲပိုင်းရဲ့သင်္ကေတာရှုခင်းပုံတွေပြနေတဲ့ပိတ်ကားနောက်ခံထားပြီးတော့Irish Rock အဖွဲ့ YouTube ဟာသူ့ရဲ့ Joshua Tree ဖျော်ဖြေရေးခီးစဉ်ကိုမေလ14ရက်နေ့မှာစတင်တော့အမေရိကန်ရဲ့နိုင်ငံရေးအခင်းအကျင်းတစ်ခုပါပါလေးစောင့်ချိတ်သွားပါတယ်။ကမ္ဘာကျော်သတင်းတွေဖြစ်တဲ့ With or Without You ပြီးတော့ I Still Haven't Found What I'm Looking For တချင်တို့ပါတဲ့ဒေတာပြားဖြစ်ပြီးတော့ YouTube အဖွဲ့စပြီးတော့ပေါက်ခဲ့တဲ့1982ခုနှစ်ကဒေတာပြား Joshua Tree ဒေတာပြားကိုပြန်ပြောင်းအောင်ပြီးတော့ခုဖျော်ရေးခီးစဉ်ကိုသူတို့လုပ်ခဲ့တာပါ။မဲဆွေစီယုံရေးကာလတုန်းကသူ့ကိုအကြီးအကျယ်တိုက်ခိုက်ထားတဲ့လက်ရှိ American သမ္မတ Donald Trump ကိုဒါရိုက်ရင်ညွှန်းပြောဆိုတာမျိုးမလုပ်ဖဲနဲ့ YouTube ရဲ့ပင်တိုင်ဆိုတော့ဘိုနိုကတနေ့တမျိုးမရိုးရအောင်ဖြစ်နေတဲ့နိုင်ငံရေးအဖြစ်ပြက်အခြေအနေတွေကိုပြောသွားခဲ့ပါတယ်။သူကသူ့ရဲ့ပရိသတ်တွေကိုပျော်လင်းချက်တွေကုံဆုံးပြီလို့ခင်ဗျားတို့ထင်နိုင်ပါတယ်။ဒါပေမဲ့တကယ်တမ်းဖြစ်နိုင်တာကလန်နိုးကိုအချိန်တန်ပြီလို့အိမ်မကကိုကိုနှိုးပြောနေတာမျိုးဖြစ်လိမ့်မယ်လို့ပြောသွားခဲ့ပြီးတော့အဲ့လိုပြောနေတဲ့အချိန်မှာပဲသူ့ရဲ့နောက်ကပိတ်ကားပေါ်မှာတော့နိုင်ငံသားအခွင့်အရေးကြိုးပမ်းခဲ့တဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့ Martin Luther King ရဲ့ Bright မြင့်မြတ်မှုဆိုတဲ့စလုံးကိုပိတ်ကားပေါ်မှာပြထားပါတယ်။ပြီးတော့ရောင်လွှင့်နေတဲ့ American အလန်ရှိက model ရဲ့ပုံတမျောတခေါ်ကန္နာရကွင်းပြင်ကျကြီးရဲ့ပုံရိပ်တွေကိုပြသခဲ့ပါတယ် Without you Without you ဒါပြင်စီးရီးယားစစ်ပွဲကြောင့်ပြိုပြက်ကျနေတဲ့အနေထားရောမြင်ကွင်းအခုညတောင်းခံနေတဲ့ကလီမလေးရဲ့တနာစပွဲပုံရိပ်ဒါတွေကိုတွေ့ရပါတယ်ယူတူရဲ့ဂျော့ရှွာထရီဖြောပြေးခီးစင်မှာပွဲစဉ်ပေါင်း33ပွဲဖြောပြေးမှာဖြစ်ပြီးတော့လူပေါင်း 1.8 တန်းလာပြီးတော့အားပေးဖို့လက်မှတ်တွေဝယ်ယူထားပြီးဖြစ်ပါတယ်ယူတူရဲ့ဒီဖြောပြေးရေးပွဲစဉ်ဟာအမေရိကန်ပြည်အောင်စုမှာဒီနှစ်နွေရာသီအတွက်အယောင်ရဆုံးဂီတဖြောပြေးပွဲဖြစ်ပြီးတော့လက်မှတ်ရောင်းချတဲ့ Step Up ကုမ္ပဏီရဲ့အပြောအရသူ့ရဲ့ပွဲတော်တော်များများလက်မှတ်တွေအယောင်ပြတ်သွားပြီလို့ဆိုပါတယ်ရှင် Walt Disney Studio ရုပ်ရှင်ထုတ်လုပ်ရေးကနောက်ဆုံးရိုက်ကူးထုတ်လုပ်လိုက်တဲ့Pirates of the Caribbean ရုပ်ရှင်အဖွဲ့သားတွေကိုပြည်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့ Disneyland ပန်းခြံကြီးကကော်ကြောနေနဲ့ကြိုဆိုခဲ့ပါတယ်။ပါရီ Disneyland ရဲ့အထင်ကရဖြစ်တဲ့အိပ်ဖြော်နေတဲ့မင်းသမီးလေး Sleeping Beauty ရဲရိုက်ရှင်မှာတင်ဆက်တဲ့ပင်လယ်ဓားများဇက်ကိုကြည့်ဖို့အပြင် Pirates of the Caribbean ရုပ်ရှင်တွေက Hollywood အကျော်မော်တွေဖြစ်တဲ့ Johnny Depp, Orlando Bloom, Javier Bardem တို့ကိုတွေ့ရဖို့အတွက်ပရိသတ်တွေအများကြီးစောင့်နေခဲ့ကြပါတယ်။သူတို့ရောက်လာမယ်ဆိုတာကြိုလဲပြောမထားတာကြောင့်ပရိသတ်တော်တော်များများအားတသင့်ဖြစ်ခဲ့ရပါတယ်။ Pirates of the Caribbean Dead Man Tell No Tales ရုပ်ရှင်ဇာတ်ကားတစ်ခုတော့ American ပြည်အောင်စုမှာမေလ26ရက်နေ့မှာစတင်ရုံတင်မှာဖြစ်ပြီးတော့ဥရောပမှာတော့24ရက်နေ့မှာစတင်ပြသပါမယ်ရှင
်အနုပညာလောကကတည်င်းတူတူထွားထွားတွေကိုမအေးသနာကျော်ကစူးစီးတင်ပြသွားတာပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်မှာတော့ရဲမုံမျိုးကကိုမင်းဇော်လင်းသူ့ရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင်။
ကျွန်တော်တို့လူသားတွေမှာကိုယ်စီယုံကြည်ချက်တွေရှိကြပါတယ်မတူညီတဲ့ခံစားချက်တွေနဲ့ကျွန်တော်တို့တွေကဘဝကိုနှိစင်ရဆက်ပဲဖြတ်တန်းနေရတာပါကျွန်တော်မှလည်းကျွန်တော်ရဲ့ယုံကြည်မှုနဲ့ကျွန်တော်ဖြတ်တန်းနေတာပါပဲမိမိဖြစ်ချင်တာကိုမှတ်သားစဉ်းစားစူးစမ်းပြီးရှောင်လိုက်ရင်လူချင်းနဲ့ပန်းနိုင်ကိုကျွန်တော်တို့တွေကတနည်းမှရောက်အောင်ပါပါကျွန်တော်တို့လူသားတွေကလူချင်းစိတ်ကအမြဲတမ်းပြောင်းလဲနေတတ်ပါတယ်အဲ့ဒါကြောင့်မို့လို့လဲလူလူနမ်းမလိုက်နိုင်ဆိုတဲ့စကားကိုပြောခဲ့ကြတာပါပြောင်းလဲမှုကြောင့်ပန်းနိုင်ကလည်းအများနဲ့ပြောင်းလဲသွားတာပါယုံကြည်မှုနဲ့ပန်းနိုင်ကတစ်ခုနဲ့တစ်ခုကဆက်ဆက်နေပါလေတစ်ခုပြောင်းလဲသွားတာနဲ့ကျွန်တော်တို့ကတစ်နောက်တစ်ခုလည်းအလိုလိုနေဆိုးဆုံးသွားတာပါတစ်ခါတည်းမှာကိုယ်တိုင်ကြောင့်ပြောင်းလဲရခဲ့တယ်လို့တစ်ခါတည်းမှာဒီမှာတကသူတစ်ပါးကြောင့်လည်းကျွန်တော်တို့တွေရဲ့ယုံကြည်ချက်တွေပန်းနိုင်တွေပြောင်းလဲရတာရှိပါလေလူတိုင်းကတော့ကိုယ်ယုံကြည်မှုမှာပြောင်းလဲအောင်ထိန်းနေကြတာပါပဲအဲ့လိုထိန်းနေနေတဲ့တစ်ခါတည်းမှာလမ်းကြောင်းတွေမှာကိုကိုယ်တိုင်ပဲကိုယ့်ရဲ့ပန်းနိုင်နဲ့ကိုယ့်ရဲ့ယုံကြည်မှုဖြစ်စည်းမိခဲ့တာတွေလည်းရှိပါတယ်။တနည်းတလံဗကံပဲပြင်းမလဲဆိုပြီးသွားနေပေမဲ့ဥတီချက်မှနေတော့ကျွန်တော်တို့ယုံကြည်မှုတွေကလည်းအလဟသက်ဖြစ်နေမှာပါ။မှန်ကန်တဲ့ရွေးချယ်မှုကလည်းအများကြီးအရေးကြီးပါလေ။အောင်မြင်မှုတွေတိုင်းဟာပြည့်တဲ့နဲ့ကြိုးစားအားထုတ်မှုကြောင့်မပြောင်းလဲတဲ့ယုံကြည်မှုတွေကြောင့်ဖြစ်ပေါ်လာရတာပါ။ငုံမိတဲ့နဲ့တနတ်ပဲအောင်ဆိုပြီးကြိုးစားလို့အောင်မြင်လာလို့ကံကိုကံကိုယုံပြီးတော့ဘဝမှာရတဲ့သူတွေလည်းအများကြီးပါပဲ။ယုံကြည်မှုကလူတိုင်းအတွက်အများကြီးအရေးကြီးပါတယ်။တယောက်နဲ့တယောက်ယုံကြည်မှုတို့အမြဲတမ်းတည်ဆောက်နေရတယ်လို့အဖွဲ့ကြီးတဲ့ဟာလည်းနေ့တူနေ့စဉ်ရဆက်အမြဲတမ်းယုံကြည်မှုတွေတည်ဆောက်နေရတာပါ။ယုံကြည်မှုကိမဲ့ရလမ်းမညမှာလမ်းပြောင်းနေတဲ့သူတွေထက်အများကြီးပိုဆိုပါတယ်။ယုံကြည်မှုကိုပဲအရေးခံလို့ရသလားဆိုတော့အလူကြီးတခုတည်းလည်းမရပါဘူး။သူ့ရဲ့နောက်မှာနားလည်မှုလေးနဲ့မှပို့ပြီးတော့ပြင်ပြေးတာပါ။မိမိယုံကြည်ရာယုံကြည်ခွင့်ရှိပေမဲ့နားလည်မှုလေးနဲ့ထိမှလမ်းမအောင်ရောက်တာပါ။အထူးကြောင့်တော့မိမိယုံကြည်မှုကသူတစ်ပါးကိုမတိခိုက်ဖို့ရည်ကြည်ပါတယ်။အခုအချိန်မှာယုံကြည်မှုနဲ့ယုံကြည်ချက်တွေမတက်ဖို့လို့ပြဿနာတွေနေစရာဆက်ကြုံပြီးတော့လူတွေနေစရာဆက်ဒုက္ခတွေရောက်နေကြတာပါ။ကျွန်တော်တို့တွေကငယ်စဉ်လေးကဘဝကိုအမျိုးမျိုးနဲ့ဖျက်ဆီးလာကြတာပါ။မပြောင်းလဲတဲ့ယုံကြည်မှုနဲ့ပန်းနဲ့ရောက်ခဲ့တဲ့သူတွေရှိတယ်လို့ပန်းနဲ့ပြောက်ပြီးတော့ဘဝတွေလျံ့ရောင်းတဲ့သူတွေလည်းအများကြီးဖြစ်ပါတယ်။ကျွန်တော်တို့စိတ်တွေမငြိမ်းလဲအောင်အမြဲတမ်းကျွန်တော်တို့တွေကကြိုးစားနေရမှာ။ကျွန်တော်တို့တွေကဘလို့ပဲအခက်အခဲတွေတွေ့ပါစေဘယ်တော့မှမပြောင်းမလဲပဲနဲ့ကြိုးစားပြီးရှောင်လန်းနေရမှာ။ကျွန်တော်တို့တွေကအောင်မြင်နိုင်တယ်လို့ကြာရှုံးနိုင်ပါတယ်။အောင်မြင်တဲ့ခေါင်းဆောင်မှခေါင်းဆောင်နိုင်ရလဲမှတ်ကန်တဲ့ယုံကြည်မှုတွေသူတို့မှရှိကြပါတယ်။သူတို့တွေကမလျှော်သောဆွဲနဲ့အဲ့ဒီမလျှော်သောဆွဲနဲ့ထပ်ပြီးကြိုးစားခဲ့ကြလို့အောင်မြင်ခဲ့ကြတာပါ။လ ူတိုင်းလူတိုင်းမှာယုံကြည်မှုတွေမပြောင်းလဲဘဲနဲ့ကြိုးစားကြလို့ချင်းကျွန်တော်တို့ပန်းနိုင်ရကျွန်တော်တို့ရဲ့လက်ထက်ကမ်းမှာပဲရှိပါတယ်။အောင်မြင်မှုတွေကယုံကြည်မှုတွေရဲ့တွန်းအားပါမပြောင်းလဲအောင်ကြိုးစားပြီးတော့ထိန်းသိမ်းရမှာပါ။လူတိုင်းရဲ့ယုံကြည်ချက်တွေ၊ရည်မှန်းချက်တွေကိုဖန်တီးနိုင်အောင်ဖန်တီးကွင်းအောင်ကျွန်တော်တို့တွေကအမြဲတမ်းကြိုးစားနေရမှာပါ။လူတိုင်းကိုယုံကြည်မှုကိုဖန်တီးနိုင်ကြပါသည်ဖန်တီးကွင်းအများကြပါသည
်။အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါ။တော်ရချင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်။တော်ရချင်များရှင်မကြခင်ကျင်းပါတော့မယ်ဒုတိယအကြိမ်27ရာစုပြည်လုံးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကတော့တက်ရောက်မှာမဟုတ်ပါဘူးလက်နက်ကိုင်အဖွဲ့တွေစုံစုံညီညီမပါနိုင်ရတာဟာဘာကြောင့်များပါလဲအလုံးမပါနိုင်မဲကျင်းပါမယ်ဆွေးနွေးမှုတွေကနေပြည်တွင်းငြိမ်းချမ်းရေးအတွက်ဘယ်လောက်များမျှော်လင့်နိုင်ပါသလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေမိမိတို့ရဲ့သဘောထားအမြင်တွေကိုဖက်လှယ်ခြင်းသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်
မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA ကနေအခုထုတ်လင်းပေးခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ3052တို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါ။ခုတော့ကြံနေသေးတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ငင်ထိုက်ကပြောပြပေးပါအောင
်အမေရိကန်ကောင်းဆောင်အဖြစ်နဲ့အစ္စရေးနိုင်ငံကိုပထမဆုံးရောက်ရှိစဉ်မှာပဲသမ္မတထရန့်ကအီရန်ရဲ့ရန်လိုမှုနဲ့စီးရဲရီမန်းချက်တွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ပြောဆိုသွားပါတယ်အစ္စလာမစ်အစိုးရ IS တွေနဲ့အကြမ်းဖက်မှုကိုအပြည့်အမြောက်ပြုပြီးရန်ငွေထောက်ပံ့နေတဲ့အီရန်လိုနိုင်ငံတွေကအကြမ်းဖက်အဖွဲ့အစည်းတွေရဲ့ချင်းချောက်မှုနောက်အကြမ်းဖက်မှုတွေကိုလွှန့်ဆော်ပေးနေတာတွေကအစ္စရေးနဲ့အမေရိကန်နှစ်နိုင်ငံစလုံးသာမကဘဲကဘာတလွှားရင်ဆိုင်နေရတာဖြစ်လို့ကျွန်တော်တို့အနေနဲ့ပိုပြီးခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ရမယ့်အချိန်ဖြစ်ပါတယ်လို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်။အစ္စရေးနဲ့ကဘာတဝမ်းကအသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့အတူတကွပူးပေါင်းဆောင်ရွက်နိုင်တဲ့အကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကနောက်ဆုံးဆန့်သက်ပစ်လွှတ်လိုက်တဲ့ပေဒိန်တက်ဒုံးကြီးကိစ္စကိုတွန့်ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ပြန်အင်္ဂါနေ့မှာရေးပေါ်အစည်းအဝေးကျင်းပဖို့ပြင်ဆင်နေပါတယ်။အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကရေးပေါ်အစည်းအဝေးခေါ်ဖို့တောင်းဆိုခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဥရုဂွေးကိုယ်စားလှယ်အဖွဲ့ကပြောပါတယ်။မြောက်ကိုရီးယားကတာလပြပေဒိန်တက်ဒုံးကြီးအမြောက်အများကိုထုတ်လုပ်ခဲ့ပြီးအဲ့ဒီဒုံးကြီးတွေကိုမြောက်ကိုရီးယားစစ်တပ်မှတတ်ဆင်သွားဖို့အဆင်သင့်ဖြစ်နေပြီလို့လည်းဒီကနေ့ပြောဆိုသွားပါတယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံးပေါက်ကွဲလို့အနည်းဆုံး24ဦးဒဏ်ရာရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘန်ကောက်မြို့တော်ကစစ်ဆေးရုံတစ်ခုမှာဒီကနေ့ပေါက်ကွဲမှုဖြစ်တာပါ။ဒီကနေ့တနင်္လာနေ့ကထိုင်းနိုင်ငံမှာဆက်အနာသိမ့်တဲ့3နှစ်ပြည့်မြောက်တဲ့နေ့လည်းဖြစ်ပါတယ်။အရက်သားတွေလည်းတယောက်ကုသနိုင်တဲ့စစ်ဆေးရုံရဲ့မြင်းကြီးတဲ့ပေါက်ကွဲမှုဖြစ်တဲ့နေရာကနေဘက်ထရီတွေနဲ့ဝါယာကြိုအပိုင်းအစတွေတွေ့ရတယ်လို့ဒုတိယရဲချုပ်ကပြောပါတယ်။ဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူးရှင်။တရကီနိုင်ငံမှာ2016ခုနှစ်ကမအောင်မြင်ခဲ့တဲ့ဆင်အနာသိမ့်မှုကြိုးပမ်းမှုနဲ့ပတ်သက်ပြီးဆွဆွဲခံထားရတဲ့ဗိုလ်ချုပ်ကြီးဟောင်းအနည်းဆုံး26ဦးအပါအဝင်လူပေါင်း220ကျော်ကိုဒီကနေ့ရုံးထုတ်စစ်ဆေးပါရရှင်
။တရင်ချင်းချုပ်ကိုမတင်ငိထိုက်ကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ်။ VOA American အသံမနေ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6:00-9:00အထိလိုင်းဒိုမီတာ3040-48-50နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်။ဒေါသရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနံလောပါ။
This program has come to you from the Voice of America, Washington.